Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇွန်လ17ရက်အင်္ဂါနေ့မနက်ဖြန် VOE တန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/40/51ကနေနားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါဒီကနေ့သတင်းတွေကိုတော့ဒေါခင်မျိုးသက်နဲ့အတူကြီးညာပါမယ်အမေရိကန်ကိုရွှေ့ပြောင်းဝင်ရောက်လာသူတွေအရေးထိန်းချုပ်မှန်ရေးမက္ကဆီကိုနဲ့နောက်ထပ်သဘောတူညီချက်လက်မှတ်ထိုးတယ်လို့အမေရိကန်သမ္မတရဲ့ပြောဆိုချက်ပေါ်မရေမရနဲ့ဝေခွဲမရဖြစ်နေကြပါတယ်ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ပေါက်တော်ပြင်ဖုံးတော်ကြီးကျောင်းကဆစ်ဆောင်နေကိုရှာပွေစစ်ဆေးလို့တဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေဖုံးတော်ကြီးကျောင်းတဝိုက်မှာတက်ချထားစေဖြစ်ပါတယ်ဒီသတင်းလေးနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့တောင်တရုတ်ပင်လယ်ပြင်မှာပိုင်တဲ့အငင်းပွားနေတဲ့နိုင်ငံအပါအဝင်အရှေ့တောင်အာရှ၄နိုင်ငံကိုအမေရိကန်က Scan Eagle drone ယာဉ်30ကျော်ရောင်းချခွင့်ပေးလိုက်တာကိုတရုတ်ဘက်ကဘယ်လိုတုံ့ပြန်လာမလဲဆိုတာနဲ့အတူတခါရခိုင်ဒေသကဆစ်ဆောင်ဒုက္ခသည်တွေခိုလုံနေတဲ့ဖုန်ကြီးချောင်းကိုစစ်တပ်ကရှာဖွေမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာတော့
ဒီပြည်သူတွေဟာတိုင်ပွင့်ပြုလို့ပြေးလာတယ်ဆိုတာကစစ်သားကိုကြောက်ပြီးတော့ပြေးလာတာစစ်သားကြောက်ပြီးတော့ပြေးလာတဲ့လူတွေကိုသိယူနေပေါင်းတယ်လက်လက်ကြီးရဆိုင်ဆောင်ပြီးတော့သူတို့ရဲ့နေတဲ့နေရာကိုဝေရောက်ရှာဖွေတယ
်တဘာဝနဒီအရှင်ပညာဇောတာရဲ့မိန့်ကြားချက်နဲ့အတူနားဆင်ရပါမယ်2020ရွေးကောက်ပွဲအတွက်တိုင်းရင်းသားပါတီတွေစုစည်းပြီးအနိုင်ရရေးကြိုးပမ်းချက်နဲ့အတူ ILO 100ပြည့်အကြောင်းကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်ကြီးထိုင်တဲ့ဒေါခင်မျိုးသက်တို့ပြောပြပါမယ်ရှင်
ရွှေပြောင်းအခြေချမှုကိုထိန်းချုပ်ရေးမက္ကဆီကိုနဲ့မကြာခင်ကရခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်ပြီးတနင်္လာနေ့နေ့ခင်းပိုင်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုမေးမြန်းခဲ့ပြီးမြေရှင်းရှင်းလင်းလင်းတော့မဖြေခဲ့ပါဘူး။သူပြောဆိုရကသဘောတူညီချက်ရဲ့မထောက်ပြန်တဲ့အချက်တွေဖြစ်တယ်လို့ဒါသတင်းတောက်တွေကိုပြောခဲ့ပါတယ်။ Indianapolis 500ရဲ့ဒီနှစ်ကားမောင်းပြိုင်ပွဲမှာဘိုးဆွဲခဲ့တဲ့အဖွဲ့ကိုအင်ဖြူတော်တောင်ပယ်မြက်ခင်းပြင်မှာဂုံပြူတဲ့အခမ်းအနားအတွင်သမ္မတထရန့်ကပြန်ဖြေလာမှာတော့ဆောင်ရွက်ခဲ့တာတွေရဲ့တစိမ့်တစ်ပိုင်းဖြစ်တယ်လို့ပြောပါတယ်ဒီလိုသဘောတူညီချက်ရှိထားတယ်ဆိုရင်မက္ကဆီကိုဘက်ကဘာကြောင့်ညင်းနေတယ်လို့ VOA ကမေးလာမှာတော့သူတို့ကြားချာညင်းနိုင်မှာမဟုတ်ဘူးလို့သမ္မတကဖြေပါတယ်မက္ကဆီကိုနဲ့အမေရိကန်ကြားလူဝင်မှုကြီးကြပ်ရေးနဲ့လုံခြုံရေးဆိုင်ရာအရေးကြီးလာတဲ့နောက်ထပ်သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ကြတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္လာနေ့ကပြောဆိုချက်အပေါ်မှာမရေမရနဲ့ဝေခွဲမရဖြစ်နေကြတာပါသမ္မတထရန့်ဘက်ကဒီကိစ္စအသေးစိတ်ပြောဆိုတာမရှိသလိုမက္ကဆီကိုအစိုးရတာဝန်ရှိသူတွေကလည်းရွှေ့ပြောင်းဝင်ရောက်သူတွေကိုထိန်းချုပ်ရေးတီးခြားသဘောတူညီချက်လိုမျိုးကိုညှင်းဆိုထားပါတယ်ရှင
်အာဖဂန်နစ္စတန်စစ်ပွဲမှာအမေရိကန်တွေရဲ့တိုးတက်မှုကိုဒေတာကန်တွေရဲ့ပြောကြားချက်တွေနဲ့ကိုးကားဖော်ပြလေရှိပြီးတမူးတွေကတော့ဒီချက်တွေကိုဘေးဖယ်ထားပါတယ်ဒါပေမဲ့အချက်တွေကိုတော့ဆက်ပြီးကြောက်ယူနေဆဲပါဒါပေမဲ့လူသိရှင်ကြားတော့ထုတ်ပြန်နေမရှိပါဘူးဒီနေ့အစပိုင်းမှာ American Resolute Support အဖွဲ့ကဒေတာကန်ရဲ့ကောက်ယူချက်တွေစုဆောင်းမှုကိုရပ်ဆိုင်းလိုက်ပြီလို့ပြောပါတယ်ဒီဒေတာကန်တွေစီကကောက်ယူမှုတွေထဲမှာအစိုးရဒါမှမဟုတ်သဘုံအဖွဲ့ထိန်းချုပ်မှုဒါမှမဟုတ်ဩစာတက်ရောက်မှုတွေရှိနေတာပါဒါပေမဲ့ American ထောင်လဲအရာရှိတွေကတော့ဒီချက်လက်တွေကိုကောင်းဆုံးဖြစ်နေတတ်မှတ်ပြီးခုထိတ်တန့်ထိဝက်ချက်ဖြစ်နေပါတတ်မှတ်လိုက်တာပါ American ထောင်လဲတိုင်ဝမ်ကသူတို့ရဲ့ဒေတာကန်တွေရဲ့ဩစာလွှမ်းနေတဲ့အချက်လက်တွေကိုဆက်လက်ရယူနေတာဖြစ်ပြီးဒီအချိန်ခံစားရမှာလိဝက်ချက်ဖြစ်နေထက်သွင်းထားတယ်လို့ကာကွယ်ဝန်ကြီးဌာနစုံစမ်းမှုကပြီးခဲ့တဲ့လတုန်းကထုတ်ပြန်ခဲ့တာပါဆက်ဖက်အရာရှိတွေကတော့ American ထောင်လိုင်းဖွဲ့တင်ပြတဲ့အချက်လက်တွေကအရင်က Resolute Support တင်ပြတာနဲ့တိတ်မကွာဘူးလို့ပြောပါတယ်ဒါပေမဲ့အစ်မင်းထိတ်တန့်အချက်လက်ဆိုင်ရာအသေးစိတ်တွေပါပြီးဒါတွေဟာလူထုကိုတစ်ခါမှချမပြရသေးဘူးလို့ဆိုပါတယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်နှောက်ယှက်မှုစုံစမ်းမှုကိုအနှောက်အယှက်ပေးဖို့ကြိုးစားပြီးတရားရေးပိုင်းကိုသမ္မတဒေါ်နယ်ထရန့်ပိတ်ပင်ဟန်တာခဲ့သလားဆိုတာကိုစုံစမ်းတဲ့အထူးစုံစမ်းမှုရောဘတ်မူလာရဲ့အရှင်းခံစာတွေကအရေးကြီးတဲ့ဆက်ရွက်စတမ်းတွေကိုတရားရေးဌာနကလွှဲပေးပါမယ်ဆိုတဲ့သဘောတူညီချက်ကိုအမေရိကန်အောက်လွှတ်တော်ဒီမိုကရက်အမတ်တီတနင်္လာနေ့ကရရှိခဲ့ပါတယ် သမ္မတထွန်းနဲ့တခြားပုဂ္ဂိုလ်တွေအနေနဲ့တရားရေးကိုအဟံအတားလုပ်ခဲ့သလားဓမ္မမဟုတ်လည်းမမှန်မကန်လုပ်ခဲ့တာတွေရှိသလားဆိုတာကိုအထူးစုံစမ်းရေးမှူးရယူအသုံးပြုခဲ့တဲ့အရေးပါတဲ့သက်သေတွေကိုပေးအပ်မှာဖြစ်ပြီးအထူးစုံစမ်းရေးမှူးမူလာရဲ့အရေးအကြီးဆုံးစာရွက်စာရန်တွေကိုတရားရေးဌာနကကြီးစုကွင့်ပေးမှာဖြစ်တယ်လို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌလွှတ်တော်အမတ်ဂျာရိုနက် Piovade.
ဒီတော့911
American
တမ်းမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအထိလိုင်းဒိုမီတာ92 kHz တက်နှစ်တက်တုံညလိုင်းဒိုမီတာ60 kHz ခွန်လေးတက်တုံညလိုင်းဒိုမီတာ95 kHz ကိုနေထုတ်လွှင့်ပေးနေပါတယ်ရှင်။
Transitional Justice Working Group ကပြောပါတယ်အဲ့ဒီနေရာ323အတိကဘယ်မှာရှိတယ်ဆိုတော့ကိုရောမြောက်ကိုရီးယားအစိုးရကခြေရာဖြတ်ပြင်မှာဆိုတဲ့အတွက်မပြောပေမဲ့မြစ်တွေလေခွင်းတင်တဲ့တောင်ကုန်းတွေပြင်ဈေးတွေနဲ့စာတင်ကြောင်းတွေလည်းပါတယ်လို့ပြောပါတယ်ဒီဘက်အစီရင်ခံစားမှာလူ၁၀ယောက်ကိုကုမ္ပဏီဘက်ကတနက်နဲ့တပြိုင်နက်ပြတ်တက်ခဲ့ကြောင်းပါရှိပြီးတော့ရာနဲ့ချီတဲ့လူတွေရှင်းမှာကုမ္ပဏီရဲ့အဓိကအကြောင်းကလူတွေ ုနောက်ပိုင်းမှာယောင်းနေလာပြီးမဲ့လေးဝက်ကွန်မြင့်ခံရသူတွေပုံများလာသလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီလိုကွန်မြင့်ခံရတဲ့သူတွေထဲမှာအုပ်ချုပ်သူအခွင့်အထူးကံပုံကိုယ်တွေလည်းပါဝင်နေပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်းရဲ့ဦးလေးတော်ဆက်သူလည်း2013မှာအကုန်မြင့်ခံရပါလိမ့်။အလားတူအမေရိကန်နဲ့မြောက်ကိုရီးယားနျူကလ িয়ার ကိစ္စဆွေးနွေးပွဲမအောင်မြင်ဖြစ်ခဲ့လို့ဆွေးနွေးပွဲမပါဝင်ပတ်သက်ခဲ့သူမြောက်ကိုရီးယားအရာရှိတချို့အခုလတွင်ကွန်မြင့်ခံရတယ်လို့လည်းတောင်ကိုရီးယားမီဒီယာတချို့ကရေးပါတယ်။ဒါပေမဲ့ဒီလိုရေးသားချက်တွေကိုအတိပြုလို့မရနိုင်ပါဘူး။တခါလေမြောက်ကိုရီးယားကအကွက်မြက်ခံရတယ်လို့သတင်းထွက်နေသူကနောက်ပိုင်းမှာပြန်တွေ့လာလို့ဖြစ်ပါတယ်။
ပါကစ္စတန်သမ္မတဟောင်းအစစ်ဖာလီဇာဒါရီကိုဒေါ်လာတန်းချီပြီးငွေမဲခဝချမှုနဲ့အကြမ်းလိုက်စားမှုတိုက်ဖျက်ရေးအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ပါကစ္စတန်အောက်လွှတ်တော်မှလက်ရှိလွှတ်တော်မှဖြစ်တဲ့ဇာဒါရီကိုပါကစ္စတန်နိုင်ငံကနေဒေါ်လာတန်းချီပြီးနိုင်ငံခြားဘန်ဆင်းတွေထဲပြောင်းနိုင်ရေးဒါဇင်နဲ့ချီတဲ့ဘန်ဆင်းအတုတွေအသုံးပြုခဲ့တယ်လို့ဆွတ်ဆွဲထားတာပါ။ဒီမှုမှာသူ့ရဲ့ညီမဖာယယ်တာဘူးလေပါဝင်တယ်လို့ဆွဆွဲထားပါတယ်။လောက်ကျန်ခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းဗနဇီဘူတိုရဲ့ခင်ပွန်းသမရာဟောင်းဇာတာရီကတော့အာဂတိလိုက်စားမှုဆွဆွဲချက်တွေကနိုင်ငံရေးရည်ရွယ်ချက်နဲ့လုပ်တာဆိုပြီးတော့ညှင်းဆိုထားပါတယ်။သူကလွှတ်တော်ထဲမှာတတိယအင်အားအကြီးဆုံးပါကစ္စတန် People Party PPP ကိုဦးဆောင်နေတာဖြစ်ပါတယ်။ဇာတာရီရဲ့ပါတီက2018ခုနှစ်အထွေထွေရွေးကောက်ပွဲမှာနိုင်ပြီး2013ခုနှစ်အထိသူသမ္မတဖြစ်ခဲ့တာပါ။ဒီကာလအတွင်းငွေကြေးခွာချဖို့အတွက်ဗန်ဆင်းအတုတွေလုပ်ခဲ့တာလို့ဆွဆွဲခတ်ထားတာဖြစ်ပါတယ်။
ဂျွန်လ28နဲ့29ရက်နေ့မှာဂျပန်နိုင်ငံအိုဆာကာမှာပြုလုပ်တဲ့ G20 ဆွေးနွေးပွဲမှာတရုတ်သမ္မတရှီဂျင်ပင်ကကုန်သွယ်ရေးကိစ္စဆက်ပြီးမဆွေးနွေးဘူးဆိုရင်အမေရိကန်ဘက်ကလည်းတွင်းကုံခွန်ထပ်ပြီးတော့တိုးကောက်ဖို့ဝန်မလဲဘူးလို့အမေရိကန်သမ္မတထရမ့်ကချိန်ချောက်လိုက်ပါတယ်တရုတ်နိုင်ငံဘက်ကတော့တွေ့ဆုံမှုအတိအပြုပြောကြားတာမရှိသေးပေမဲ့သမ္မတထရမ့်က CNBC ရုပ်မြင်သံကြားဌာနနဲ့တွေ့ဆုံပွဲမှာသူ့အနေနဲ့ G20 ဆွေးနွေးပွဲမှာသမ္မတရှီနဲ့တွေ့ဆုံဖို့မျှော်လင့်ထားကြောင်းနဲ့သူလိုလားတာထက်တရုတ်ဘက်ကကုန်သွယ်သဘောတူညီချက်ရဖို့ပိုလိုလားတယ်လို့လည်းပြောကြားခဲ့ပါတယ
်။အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်တဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးတော့ဇက်တိုက်နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးအမေရိကန်ကတောင်တရုတ်ပင်လယ်ပြင်ဒေသကနိုင်ငံတွေကို drone ယာဉ် 30 ရောင်းချတဲ့အကြောင်းနဲ့စပါမယ်ရှင်။တောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်နဲ့ပိုင်နဲ့ငင်းပွားနေတဲ့မလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံ၃နိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံ၄နိုင်ငံကို Scan Eagle Drone ယာဉ်အစင်း30ကျော်ရောင်းချခွင့် Institute INC ကုမ္ပဏီကိုအမေရိကန်ကာကွယ်ရေးဌာနကခွင့်ပြုလိုက်ပါတယ်။တောင်တရုတ်ပင်လယ်ပြင်ဒေသနဲ့ပတ်သက်ပြီးအမေရိကန်တွေဝင်ရောက်ဆွတ်ဖက်ဖို့ကြိုးစားနေတယ်လို့ရှုမြင်တဲ့တရုတ်အစိုးရဘက်ကဒီကိစ္စအတွက်ဘလို့တုံ့ပြန်တယ်ဆိုတာကိုဘလို့တုံ့ပြန်နိုင်လဲဆိုတာကိုဒေတာတွင်ကြံ့ကျင်သူတွေနဲ့ Rob Jennings ကမေးမြန်းထားတာကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။ American ကာကွယ်ရေးဝန်ကြီးဌာနက Insight to Inc Company ကိုမေလ31ရက်နေ့ကဒေါ်လာ48.9ဘီလီယံတန်ဖိုးရှိတဲ့ Scan Eagle Drone ယာဉ် 34 စင်းကိုအရှေ့တောင်အာရှကမလေးရှား၊ဖိလစ်ပိုင်၊ဗီယက်နမ်နဲ့အင်ဒိုနီးရှားနိုင်ငံတွေကိုရောင်းချခွင့်ပေးလိုက်တာပါ။ဒီ၄နိုင်ငံစလုံးဟာလွန်ခဲ့တဲ့10နှစ်အတွင်းသူတို့ရေပိုင်းနဲ့တဲ့ဝင်ရောက်လာတဲ့တရုတ်သင်္ဘောတွေကြောင့်တရုတ်နဲ့အခြေတင်ပြောဆိုရတဲ့အချိန်တွေရောက်ခဲ့သူတွေပါ။ဟောင်ကောင်ကနေဘော်နီယိုကျွန်းကြားခြေဝင်းနဲ့တရုတ်ပင်လယ်ပြင်ထဲမှာအမေရိကန်နဲ့ရေပြင်ပိုင်းနဲ့ပြဿနာမရှိပေမဲ့ဒီပင်လယ်ပြင်ကိုနိုင်ငံတကာရေချောင်းသွားလာရေးအတွက်လမ်းပွင့်နေဖို့တော့အမေရိကန်ဘက်ကလိုလားနေပါလေ။တောင်တရုတ်ပင်လယ်ပြင်ဒေသရဲ့90ရာခိုင်နှုန်းကိုတရုတ်ကသူတို့ရဲ့ပိုင်းနဲ့ဖြစ်နေကြီးညာထားတာဖြစ်ပြီးအဲ့ဒီမှာအမေရိကန်ကရည်ရက်တင်မောကြီးတွေမောင်းနှင်ခဲ့တယ်လို့ဒေတာရင်းကအာရှနိုင်ငံတွေနဲ့ပါစီးရေးဆက်ဆံမှုတွေကိုမြင့်တင်ခဲ့တာပါဒါကြောင့်ဒီရေပြင်ကိုစောင့်ကြည့်နိုင်တဲ့ drone ယာဉ်တွေရောက်လာမှနဲ့ပတ်သက်ပြီးအမေရိကန်ဘက်ကထိုးနဲ့တိုက်ခိုက်မှုတစ်ခုဖြစ်နေတဲ့တရုတ်ဘက်ကကန့်ကွက်ပြောဆိုမှုလုပ်လာနိုင်တဲ့အပြင်စီးပွားရေးအရာပါပြင်းပြင်းထန်ထန်တုံ့ပြန်ဖို့ဖြစ်လာနိုင်တယ်လို့ဒေတာရင်းကျွမ်းကျင်ပညာရှင်တချို့ကယုံကြည်ကြပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်က International Christian တက္ကသိုလ်ကနိုင်ငံရေးနဲ့နိုင်ငံတကာလိလာရေးအထူးတန်းတွဲဖက်ပါမောက္ခစတီဖန်နက်ဂီကအခုလိုပြောပါလေ
I think that Beijing will see it as the United States interfering
ဘယ်လိုမှမဟုတ် drone ရှင်တွေရောင်းချမှုဟာဆိုရင်တရုတ်ဘက်ကသူ့ရဲ့အဓိကအကျိုးစီးပွားလို့ရှုမြင်ထားတဲ့တောင်တရုတ်ပင်လယ်ပြင်အရေးမှာ American ရဲ့ဂျာဝင်ဆွတ်ဖတ်မှုအဖြစ်ရှုမြင်မယ်လို့ကျွန်တော်ထင်ပါတယ်နောက်ပြီးတော့တရုတ်တို့ရဲ့အဓိကအကျိုးစီးပွားတွေအပေါ် American ဘက်ကထိပါဖို့ကြံစည်မှုဆိုပြီးပြည်တွင်းမှာထင်ယောင်ထင်မှားပိုးဖြစ်လာစေဒီအချက်ကိုအခွင့်ကောင်းအဖြစ်တရုတ်ဘက်ကအသုံးချပါလိမ့်မယ
် American drone တွေကို Insight to company ကမလေးရှားကို7စင်း Indonesia ကို8စင်း Philippines ကို8စင်းနဲ့ Vietnam ကို6စင်းရောင်းချဝင်ပေးထားတယ်လို့ကာကွယ်ရေးဝန်ကြီးဌာန website မှာဖော်ပြထားပါတယ်ဒီ drone တွေနဲ့အတူအပိုပစ္စည်းတွေနဲ့အထောက်ကူကိရိယာတွေဖြင့်တရုတ်ရေချောင်းလှုပ်ရှားမှုဆိုင်ရာကိုဝန်ဟင်ကနေစောင့်ကြည့်စစ်ဆေးတဲ့ပစ္စည်းတွေအသုံးပြုနေပါတင်တန်းပေးဖို့ပါဝင်ပြီးအဲ့ဒီနိုင်ငံတွေကို2022မှာနောက်ဆုံးထားပြီးပေးဖို့ ਆ မှာဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်တဲ့ တရုတ်နဲ့ပိုင်းနဲ့အငင်းပွားကြတဲ့အထက်မှာအင်ဒိုနီးရှားမှာပါပင်မဲ့တရုတ်သင်္ဘောတွေဟာသူတို့ရဲ့နာတူနာကျွန်းနာကိုတခါတလေမှရောက်လာတတ်တဲ့စိန်ခေါ်မှုမျိုးကြုံရတဲ့အတွက်သူတို့လည်းဝယ်ဖို့လုပ်နေတာပါမလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်သုံးနိုင်ငံကတော့တရုတ်နဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတာဖြစ်ပြီးနိုင်ငံတကာဥပဒေအရသူတို့ရဲ့ရေပြင်ပိုင်နဲ့စီးပွားရေးစုံကိုတရုတ်ကပိုင်ဆိုင်ကြောင်းကြေညာထားတာဖြစ်ပါတယ်အခုလိုဒရုန်းယာဉ်တွေကြိုင်ပက်နိုင်ငံငယ်လေးတွေကိုရောင်းချပေးတာနဲ့ပတ်သက်ပြီးတရုတ်ဘက်ကအကြီးကြီးကျယ်ကျယ်ဘာမှပြောတာမတွေ့ရဘူးလို့စင်ကာပူအမျိုးသားတက္ကသိုလ်ပြည်သူ့ရေးရာမူဝါဒကျောင်းကတွဲဖက်ပေါမောက်ခအီဒွာဒိုအရာရိုင်ကပြောပါတယ်
So I think what you would see is that the spokesperson of the
တူနေကြရေးဝန်ထမ်းပြောခွင့်ရရဲ့တုတ်ပြန်ချက်ကိုကြည့်ရင်တိတ်မပြင်းထန်ဘူးဆိုတာတွေ့ရမှာပါ
ဒီဒရုန်းယာဉ်တွေဟာထောက်လန်းရေးအတွက်တက်တက်ပဲလို့တော့သတ်မှတ်လို့မရပါဘူးတရုတ်ဟာအရင်ကတည်းကဒီပင်လယ်ပြင်ထဲမှာငါးလုပ်ငန်းရေနံတဘာဝတိုင်ဝင်နဲ့စီးပွားဖြစ်သင်္ဘောလိုင်းတွေအတွက်သူ့ရဲ့ drone တွေ radar စနစ်တွေကိုတုံးခဲ့တာဖြစ်ပါတယ်ဒါကြောင့် American ရဲ့ drone တွေကြောင့်တရုတ်ဘက်ကအပြောင်းလဲတက်ဖြစ်လာဖို့မမြင်ဘူးလို့ Washington DC Simpson Center ကအရှိအာရှရေးအစီအစဉ်အကြီးဆုံးတာဝန်ခံယွန်ဆန်းကပြောပါတယ်
Of course they don't like it but is this really going to change the tide
ဒါပေါ်ရှင်သူတို့ကဒါကိုမကြိုက်ပါဘူးဒါပေမဲ့တောင်တရုတ်ပင်လယ်ပြင်အတွင်းအခြေအနေတွေတကယ်ပဲပြောင်းလဲသွားပါမလားဆိုရင်တော့မပြောင်းလဲနိုင်ပါဘူးအထူးသဖြင့်တော့လက်ရှိတရုတ်နဲ့ဒီအရှိတောင်အာရှနိုင်ငံများရဲ့ဆက်ဆံရေးကိုထည့်သွင်းစဉ်းစားမယ်ဆိုရင်အလုံးကထိန်းချုပ်မှုအောက်မှာရှိတယ်လို့ရှုမြင်ရမှာပါအနည်းဆုံးတော့တရုတ်ဘက်ကရှုမြင်ချက်အရာပေါ့ရှင
်။ဒါအပြင်တရုတ်အနေနဲ့အရှိတောင်အာရှနိုင်ငံတွေကြားသူ့ဩဇာပိုးပြီးခိုင်မာလာဖို့အတွက်ကြိုးစားနိုင်တယ်လို့လည်းသုံးသပ်ပါတယ်။ဖြစ်နိုင်တာကတော့ဒီအရှိတောင်အာရှနိုင်ငံတွေကိုတရုတ်နဲ့အမေရိကန်ဘယ်သူကိုရွေးမလဲလို့ဖိအားပေးလာနိုင်ခြေရှိတယ်လို့ဆိုပါတယ်။ဒီလိုလုပ်တဲ့အခါမှာအမေရိကန်ကဒီနိုင်ငံတွေနဲ့စီးပွားရေးပတ်သက်မှုကတရုတ်နိုင်ငံလောက်မရှိတဲ့အတွက်အဓိကစီးပွားရေးအရာသူ့ပဲပေါအောင်တရုတ်ကဆွဲဆောင်နိုင်ခြေရှိနေတာပါ။
တခင်မျိုးသက်ပြောပြသွားတာပါရှင်အခုတော့ရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးပါမယ်ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ပေါက်တော်ပြင်ရွာကဆစ်ဆောင်ဒုက္ခသည်3000ကျော်ခိုးလုံနေရဖုံးတော်ကြီးချောင်းအတွင်နဲ့အနီးတစ်ဝိုက်မှာမြန်မာစစ်တပ်ကဆက်ပြီးဝိုင်းထားတယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့တဘာဝနဒီအရှင်ပညာဇောတာကမိန့်ပါတယ်တနင်္လာနေ့မနေ့ပိုင်းကနေသကောင်းကျော်အထိအစိုးရတပ်ကဝိုင်းထားတာမို့လို့ဆစ်ဆောင်ဒုက္ခသည်တွေရောဖုံးကြီးချောင်းမှာသတင်းသုံးနေတဲ့တန်ကာတော်တွေပါစိုးရိမ်စိတ်နဲ့အခြေအနေကိုစောင့်ကြည့်နေကြပါတယ်တနင်္လာနေ့ညသကောင်းကျော်အချိန်ဖုံးတော်ကြီးကြောင့်အခြေအနေကိုမသိင်ကြီးထိုက်ဆက်သွယ်မိမြန်တာမှာတဘာဝနဒီအရှင်ပညာဇောတာကအခုလို့စပြီးတော့မိန့်ကြပါတယ
်ဒုက္ခတွေရောခလေးတွေရောမိမတွေရောစကြီးတွေရောဒီအမျိုးသားတွေရောဘယ်သူမှမအေးကြပါဘူးသူတို့အိုက်ခိုင်းပါတယ်လူမျိုးချင်းနဲ့အိုက်ကြပါတောက်ပေးစောင့်ပါမယ်ဆိုလည်းမရပါဘူးသူတို့လည်းမအေးသေးနဲ့ခိုင်းနေကြပါတယ်
သူတို့ကဘာအတွက်ဝိုင်းထားတယ်လို့ရောဖုံးဖုံးတို့သိထားပါလေ
စစ်တာတော့သူတို့မပြောဘူးလေသူတို့ကစစ်စစ်မင်းမြဲစရာရှိတယ်ကြောင်းတဲ့ကိုမသိခါဘူးစစ်စစ်မယ်လို့ပြောတာလေဒါစစ်စစ်မယ်လို့ပြောတော့သူတို့မှစစ်စစ်ရအောင်လေဥတွေကြောင်းလဲရဒီစစ်စစ်ဖို့ဝင်လည်းမပါဘူးရေးတော့ပါလာတယ်ဟုတ်တယ်ဒါပေမဲ့ဦးစိုးတို့ကစစ်စစ်ကမပေးဘူးလို့ပြောအောင်ပေးတယ်ဦးစိုးတို့တောင်းဆိုတာတစ်ခုပဲရှိတယ်စစ်ဆောင်ပြည်သူ3000နဲ့130ပေါ့ဒီပြည်သူတွေဟာတိုက်ပွဲကြည့်လို့ပြီးတာလေဆိုတာကစစ်သားကိုကြောင်းတော့ပြီးတာလားစစ်သားကြောက်ပြီးတော့ပြေးလာတဲ့လူတွေကိုသိရင်ပေါင်းတယ်လက်လက်ကင်းရန်ဆိုင်ဆောင်ပြီးတော့သူတို့ရဲ့နေတဲ့နေရာကိုဝင်ရောက်ရှာဖွေတယ်စစ်စစ်မယ်ဆိုတော့သူတို့ကကြောက်ကြတဲ့သူကဥစဉ်တို့ကအချက်ဝက်နဲ့ဝင်ပြီးတော့စစ်စစ်ဖို့ဒါလေးတစ်ချက်ပဲတောင်းဆိုတာပါပထမပြောတော့ကရိုးတက်တော့ပါပဲဥစဉ်တို့ကဒီတောင်းဆိုချက်လေးတောင်းဆိုလိုက်တဲ့အခါမှာဥစဉ်တို့ကတောင်းကိုမနဲ့တည်းဝိုင်းတယ်ကြောက်ပြီးတော့ဥစဉ်တို့မသိခင်တောင်းရဲ့သာသနာနေနေပါပါရေးနေနေဖြစ်တဲ့ဘုန်းကြီးကျောင်းရဲ့ကျောင်းချံဝင်တဲ့မှာပဲရှိတဲ့အဲတောင်းဖို့ပါနေရာအမိန့်ယူထားတယ်ကျောင်းရဲ့ရောက်ဖတ်ချမ်းမှာနေရာမယူထားတဲ့ရှေ့ဘက်ချမ်းမှာနေရာယူထားတယ်။တောင်ဘက်ချမ်းမှာတော့နေရာမယူဘူးလို့ကျွန်တော်မကြည့်တဲ့တော့မသိဘူး
။အင်းအားဘယ်လောက်ရှိပါလဲ။စစ်သားတွေပဲလားအခုရောရဲတွေရှိပါသေးလားဖုံဖုံ
။ရှိကတော့အခုကြပါတော့မသိဘူး။ဒါပေမဲ့ရောင်းနေပါတော့ရှိမယ်ထင်တာပဲ။တပ်မတော်ပိုင်းအင်အားကတော့ငကိုတရတဲ့9ရက်နေ့တည်းကတည်းကသမတော်ဒီဘက်တဆိတ်ကိုကြည့်သွားပြီးတော့သမစစ်နစ်ပေါ့ဘက်တဆိတ်လမောင်းကနံပါတ်ပြောတာပေါ့။နောက်တစ်ခုကနောက်တန်းမတစ်ခုကကျတော့လမောင်းနံပါတ်မပါဘူး။သူကကြတော့ဒီဖနက်ရဲ့ပေါင်ကိုကြည့်တဲ့အခါကျတော့ပုံလေး6ဒီတမတ်နှစ်ခုပေါ့စာသင်ကျောင်းမှာတုံးစုနေတယ်။ရွာရဲ့မြောက်ဖက်ချံတမိုင်းတော့မြူ9ဖာလုံးတော့အပေါ်မှာကျော်နဲ့9ဖာလုံးတော့အပေါ်မှာပေါ့စီတကွန်ရှိတယ်အဲ့ဒီတကွန်ရဲ့ဒေသမှာနေနေကြတယ်။တစ်ဖွဲ့ပေါင်း900လောက်ရှိတယ်။ဒါပေမဲ့အခုဘုန်းကြီးကျောင်းအနီးကမှာကတော့200ဝန်းကျင်လောက်သူတို့နေရာလူပြောင်းလေးပေါ့ဗျာခဏနေကြရင်တယောက်ပြောင်းလာခဏနေကြတယောက်ပြောင်းလာဒါတော့လုံးနေကြတယ်။မနေ့9နာရီကလေးကနေအခုချိန်ရှိနေပါတယ်။ ဒီညဝင်လေကျတော့အဲ့ရမယ်မထင်ပါဘူးဗျဘတော်ကနေလည်းမအေးကြဘူးဖြစ်နေပါတယ်ဖုံဖုံတော့ဟာပထမသူတို့ရက်ဝင်းနဲ့ဝင်းရှာပါလို့ပြောတော့ငါသူတို့ရက်ဝင်းနဲ့ဝင်းရှာဖြစ်သေးလားဖုံဖုံမဖြစ်ပါဘူးသူတို့ဝင်းမဲလို့တော့ပြောနေကြဒီနေ့အမေဒီအခုချိန်ကြီးသူတို့ဝင်းလာတာမရှိပါဘူးသူတို့ကတခါတို့ရှင်ဒီဖောင်းအပြင်ကိုအရောက်မပါလို့ရှိရင်ပစိုးတွေအေးတွေပြေးပါမယ်လို့လည်းပြောပါတယ်သူ ဒီတောင်ပေါ်မှာဦးဇင်းတို့ကတောင်းချန်တဲ့ကိုယူနီဖောင်းနဲ့မဝင်ဖို့မေတ္တာရဲ့ခံစားတဲ့ဓာတ်တွေကဦးဇင်းတို့မသိအောင်နောက်ဘက်ကပတ်ပြီးတော့ဝင်နေဆိုပတဲ့ကိုကဘယ်လိုပြောမလဲ။ဒါကိုတွေကမတမာတော့ဘူးလို့ဦးဇင်းတို့ကတော့ပြင်းတယ်။ဒါတို့လည်းဆုံးရည်လေဦးဇင်းကိုယ်တိုင်လည်းအဲ့ဒီတောင်ရဲ့ရင်းနှီးဆိုင်ချက်ကဖျားတစ်ခုရှိတယ်ကိုလိုဝန်းစီဒီ။ကိုလိုဝန်းစီအဘုံ
ကဘာလို့မတင်ကဖြစ်နေလို့ဥစဉ်ထင်ပါလဲ
အမျိုးသားတွေတော့မျိုးသားတချို့လည်းပါတယ်ဗျကြီးလာကြဆိုရော်လုံးကြီးကြီးလာတာရှိတယ်လေရော်ပေါင်း900ဆိုတော့ဒီကောင်ကြီးလူပေါင်း300ဆိုအဲ့ဒီမှာတော့မျိုးသားလည်း100 300 300တော့ပါလာပြီလေဗျ
ဒီမှာအနာပိုင်းနေဘက်ကရောအခုလိုစစ်တပ်ကတက်ရင်အားနဲ့လက်နက်နဲ့ဝိုင်းထားတယ်ဆိုတဲ့အနေအထားမျိုးရှိတယ်ဆိုတော့ပုံနေကျုံမျိုးနယ်ကအနာပိုင်းနေအုတ်ချုပ်ရေးပိုင်းကလာတာတွေရှိပါသလားဖုံဖုံ
မရှိဘူးကသူမျိုးနယ်ခြေောက်ကလည်းမတည်ဘူးလို့ပဲပြောတယ်ဗျနောက်ပြီးတော့ဒီအနောက်ပိုင်းတိုင်းစစ်တပ်နာချုံဘုံချုံဝင်းစော်ဦးကိုပုံဆက်တော့လည်းမကင်ဘူးဗျလို့တော့မတ်တယ်တော့ကိုကြီးတောင်းလာပါတယ်ဒီဆိုရင်ရခိုင်ပြည်နေကဒီရတတော်မျိုးနေမိစ္ဆာနေကဒီချားပြည့်ရေကွာဝေးပါနိုင်တဲ့ဥတည်မဝင်ရတော့ဒီနေ့လာရောက်ပြီးတော့ကြီးရှိတာရှိတယ်။နောက်ပြီးတော့ဒီရခိုင်ပြည်ညောင်မျိုးများတစောင်းဆရာတော်ကလည်းဒီအခုကြွရောက်ပြီးတော့ចောင်းမော်မှာတင်းလုံးနေပါတယ်။နောက်တစ်ချက်ဒီရခိုင်ပြည်စစ်တေမျိုးကနေညီငယ်လေးလှူရှားတဲ့ဆရာတော်တော်ပါဘောနော်။ဆရာတော်ကလည်းဒီနေ့ကြွရောက်ပြီးတော့ပေါ်တော့ပြင်ចောင်းမော်မှာပဲတင်းလုံးနေပါတယ်။
အရှင်ပညာဇောတာနဲ့မတ်တင်ဂီထိုက်ဆက်သွယ်မေးမြန်းထားခဲ့တာပါရှင်။အခု2020ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေပြင်ဆင်နေကြပုံကိုလည်းပြောပြကြမှာပဲ။ပြည်နယ်အခြေစိုက်တိုင်းရင်းသားပါတီတွေပါတီတစ်ခုတည်းအဖြစ်ပေါင်းစည်းတာပြည်နယ်ကိုစားပြုပါတီဖြစ်ဖို့ကြိုးပမ်းလာတာတွေဟာလက်ရှိနိုင်ငံရေးအခြေအနေအရလှုပ်တင်လှုပ်ထိုက်ကြောင်းတိုင်းရင်းသားပါတီတချို့ကပြောကြပါဗျ။ Federalist နဲ့မှာပါတီတစ်ခုတည်းကိုမဲပေးရွေးချယ်နေတာထက်ပြည်ထောင်စုနဲ့ပြည်နယ်လွှတ်တော်တွေမှာတိုင်းရင်းသားပါတီတွေရဲ့အချိုးအစားညီမျှဖို့တိုင်းရင်းသားပါတီတွေကြိုးစားလာတာဖြစ်ပါတယ်။ဒီအပေါ်မှာတိုင်းရင်းသားပါတီတချို့ရဲ့အမြင်တွေကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကစူးစီးတင်ပြပေးပါမယ်ရှင်။
လာမယ့်2020ရွေးကောက်ပွဲမှာတိုင်းဒေသပါတီတွေပုံပြီးအားကောင်းလာလိမ့်မယ်လို့အများစုကမျှော်လင့်ထားပါတယ်။ကချင်ပြည်နယ်ဒီမိုကရေစီပါတီ၊ကချင်ဒီမိုကရက်တစ်ပါတီ၊စီလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးရေးပါတီကချင်ပြည်နယ်ဆိုတဲ့ပါတီသုံးခုပေါင်းပြီးကချင်ပြည်နယ်ပြည်သူ့ပါတီကိုအခုဇွန်လ9ရက်မှာပြည်အောင်စုလွှတ်တော်ရွေးကောက်ပွဲကော်မရှင်ကခွင့်ပြုလိုက်ပါတယ်။ကချင်မှာအင်အားကြီးမားတဲ့ပါတီဖြစ်လာဖို့အလားအလာရှိကြောင်းနဲ့ပြည်နယ်စွတ်တော်ကိုထိန်းချုပ်နိုင်အောင်ကြိုးစားသွားမယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီဥက္ကဋ္ဌဒေါက်တာတူးကြကပြောပါတယ
်။လက်ရှိအနေအထားကတော့ဒီမိုကရေစီနဲ့လမ်းမကျအောင်ကျွန်တော်ကအဲဒီမိုကရေစီနဲ့လမ်းကျကျဖြစ်နေချင်တာပေါ့။ပြည်နယ်လွှတ်တော်ကလည်းဒီမှာသူ့မဲနဲ့ယူချေတဲ့သူဒါကသမ္မတကပြည်နယ်ဝန်ကြီးချုပ်ခန့်ပေးတဲ့ဒါမျိုးကျော်လို့ဖြစ်တယ်။အဲ့ဒါဖြစ်တော့ဖြစ်လာတဲ့2020မှာလေတကယ်လို့အဲ့ဒါမဖြစ်လာတဲ့ကိုလက်ရှိပုံစံမျိုးပဲဖြစ်ဖြစ်ပေါ့ဒီတယ်မှာမြန်မာအများဆုံးရအောင်ကြိုးစားသွားမှာအပြည့်ဝင်းကြီးကမခတ်နိုင်တဲ့တိုင်အောင်အစိုးရမဖွဲ့ပြင်းနိုင်တဲ့တိုင်အောင်ပေါ့ဆိုစီချိုတိုင်အောင်တော့ကြိုးစားသွားဖို့ရှိပါတယ
်လာမယ့်2020ထွေထွေရေကောက်ပွဲမှာချင်းမိနယ်မဲဆန္ဒနယ်18ခုလုံးမှာအနိုင်ရခဲ့ရင်ချင်းတိုင်းရင်းသားတွေဦးဆောင်တဲ့အစိုးရဖွဲ့မယ်လို့ချင်းနိုင်ငံရေးအင်အားစုတွေကပြောပါတယ်ချင်းမျိုးသားဒီမိုကရက်တစ်ပါတီချင်းတူတက်ရေးပါတီချင်းဒီမိုကရေစီဖွဲ့ချုပ်တပတီရဲပေါင်းပြီးချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD အနေနဲ့မေလ18ရက်မှာတရားဝင်ပါတီဖြစ်ခဲ့ပါတယ်။ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ရဲ့အလှည့်ကျဥက္ကဋ္ဌစလိုင်းစူဆန်ကအခုလိုပြောပါတယ်
။ဒီနယ်ရီကကိုနဲ့မဆိုင်တယ်လို့ဖြစ်ဖြစ်နေတာရွေးကောက်ပွဲတိုင်းမှာလေ။အဲအကြောင်းကိုရဲ့ဒီနယ်ကနေပြည်တော်စုအစိုးရကိုလည်းပဲကျွန်တော်ကဒီလွတ်နိုင်ရမှာပေါ့နော်။ဒီနယ်ရဲ့ကိုစားအတွက်ကျွန်တော်ကလို့လို့ပြီးဖို့ဟိုညှိထားတာရှိပါတယ်။ဒါတိုင်းသားအလုံးလို့လို့မှရှိကြပါတယ်။
2015ရွေးကောက်ပွဲမှာအန်ဒီယာတိုင်းသားလူမျိုးစုကြီးများရဲ့ပြည်နယ်ရွေးမှာပါအနိုင်ရခဲ့ပေမဲ့2018ကြားဖြတ်ရွေးကောက်ပွဲမှာတော့ပြည်နယ်အများစုမှာအရေးနိုင်ခဲ့ပါတယ်။ဒါကြောင့် NLD အနေနဲ့ရှေ့ဆက်သွားမယ့်လမ်းကြောင်းမှာတိုင်းရင်းသားတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့မြင်ကြောင်းကိုလည်းလက်ရှိအနာရ NLD ပါတီဗဟုခေါင်းဆောင်တဦးဖြစ်တဲ့မုံရွာဦးအောင်ရှင်ကသူ့ရဲ့တတိပုဂ္ဂလအမြင်ကိုအခုလိုပြောပါတယ
်။ဟုတ်ကဲ့ကျွန်တော်ဒီ NLD နဲ့လူမျိုးစုတွေနဲ့ဘယ်လိုပူးပေါင်းမလဲ၊တို့ဘယ်လိုမားမလို့မလဲ၊တို့မို့ဘယ်လိုကိုယ်စားပေါင်းစုသဘောမျိုးပေါ့ဗျာ၊လုပ်နိုင်မလဲဆိုတာတော့ဘဟုကပဲဆုံးဖြတ်ပါလိမ့်မယ်။ကျွန်တော်အမြင်ကတော့လေလူမျိုးစုပါတီတွေနဲ့ကျွန်တော်တို့ဘယ်လိုပဲပြည်ပြည်ပူး ူပေါင်းပြီးတော့လုပ်တင်တယ်လို့ပဲကျွန်တော်မြင်ပါတယ
်လူမျိုးစုကိုအခြေခံတဲ့ပါတီကနေပြည်내ကိုအခြေပြုတဲ့ပါတီအနေနဲ့ပြောင်းလဲတည်ဆောက်ဖို့ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ် SND ကအခုဇွန်လ9ရက်ထုတ်ပြန်ကြမှာပြောထားပါတယ်မူဝါဒအရပူပေါင်းလှုပ်ဆောင်မယ်ဆိုရင်မတူညီတဲ့အဖွဲ့အစည်းတွေချာမှာပါပူပြီးပူပေါင်းလှုပ်ဆောင်နိုင်လိမ့်မယ်လို့ SND ရဲ့တွဲဖက်အထွေထွေအတွင်းရမှုတစ်စိုင်းချုံညွန့်ကပြောပါတယ်
ပေါင်းစည်းတယ်ဆိုတာအရေးကြုံလို့ကြောချင်းကတ်တာနဲ့ဆိုင်တော့မူဝါဒအရပေါင်းစည်းတာပိုကောင်းတယ်လို့ကျွန်တော်ကမြင်တယ်အဲ့ဒါကြောင့်မို့ကျွန်တော်ပါတီကိုမူဝါဒအခြေခံတဲ့ပါတီဖြစ်အောင်ပြုပြင်ပြောင်းလဲနေတယ်ပေါ့ဗျာကိုယ်နဲ့မူဝါဒကိုက်နေတဲ့မိတိဖက်စီနဲ့မဆိုပါနဲ့လက်တဲလို့ဆောင်သွားမယ်ဆိုတဲ့သဘောကျွန်တော်ရှိပါတယ
်ရှမ်းပြည်နယ်ကလူမျိုးစုတွေများတဲ့အတွက်ရှမ်းပြည်နယ်ကိုစားပြုပါတီအနေနဲ့ပြောင်းလဲတည်ဆောက်သွားဖို့ SND ရဲ့ဆုံးဖြတ်ချက်ဟာမှန်ကန်ကြောင်းတိုင်းရင်းသားပါတီရဲ့အချင်းချင်းပူးပေါင်းဆောင်ရွက်တာဟာလည်းဖြစ်တဲ့ကိစ္စဖြစ်ကြောင်းမုံရွာဦးအောင်ရှင်ကပြောပါတယ်လက်ရှိပြည်တွင်းမှာနိုင်ငံရေးပါတီ68ခုရှိပါတယ်လက်ရှိအနေအထားကိုကြည့်ရင်ရခိုင်နဲ့ရှမ်းမှာတိုင်းရင်းသားပါတီတွေကအားကောင်းနေပြီးမွန်ပြည်နယ်မှာလည်းပါတီ2ခုပေါင်းပြီးမွန်ညီညွတ်ရေးပါတီအနေနဲ့မေလ18ရက်ကတရားဝင်ခွင့်ပြုချက်ရထားပါတယ်ပါတီကြီးရဲ့ထိန်းချုပ်မှုအောက်ကနေလုပ်ကင်းမှာဥပဒေပြုရေးနဲ့အုပ်ချုပ်ရေးမှာတိုင်းရင်းသားရဲ့ပြောရေးဆိုခွင့်တွေပိုပြီးအားကောင်းလာနိုင်တယ်လို့တိုင်းရင်းသားပါတီတချို့ကပြောပါတယ
်2020ရွေးကောက်ပွဲအတွက်တိုင်းရင်းသားပါတီတွေပြင်ဆင်နေကြဖို့ကိုကိုစောထက်ပြောပြသွားတာပါအခုတခါတော့ကုလသမဂ္ဂအပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO ရဲ့ညစ်တရားပြအကြောင်းနှားဆင်ကြရမှာပါရှင်အခုဆိုရင်နိုင်ငံတကာအလုပ်သမားအဖွဲ့ ILO ဖွဲ့စည်းခဲ့တာနှစ်တရာပြည့်သွားခဲ့ပါပြီ။ဇနီးဘာမှာ17ရက်ကြာကျင်းပနေတဲ့ ILO ရာပြည့်အထိမ်းအမှတ်ညီလာခံကိုတော့နိုင်ငံပေါင်း45နိုင်ငံကခေါင်းဆောင်တွေနဲ့ကိုယ်စားလှယ်ပေါင်း 9,000 ကျော်တက်ရောက်နေပါတယ်။ကုလသမဂ္ဂဌာနချုပ်ရှိရာဇနီးဘာကနေလီဇာရှလိုင်းရဲ့သတင်းပေးပို့ချက်ကိုပြောပြပေးပါမယ်ရှင်။ ILO ရဲ့အမှုဆောင်အရာရှိချုပ် Guy Ryder ကပြီးခဲ့တဲ့ရာစုနှစ်တစ်ခုအတွင်းကမ္ဘာပေါ်ကအလုပ်ကိုင်တွေဟာပြောင်းလဲကြီးပြောင်းလဲခဲ့ပေမဲ့ ILO အဖွဲ့ကြီးရဲ့သတ်မှတ်ပြဋ္ဌာန်းထားတဲ့လူမှုရေးပိုင်းတရားမျှတမှုဆိုင်ရာအခြေခံစံတမ်းဘူးတွေကတော့မပြောင်းမလဲကြံရှိနေတဲ့အကြောင်းပြောပါတယ်။အနာဂတ်ရဲ့လုပ်ငန်းခွင်အခြေအနေတွေဟာလူမှုရေးဆိုင်ရာတရားမျှတမှုပေါ်မှာအခြေခံရမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ ILO အဖွဲ့ကြီးကိုလူမျိုးဘာသာလိင်မခွဲခြားတဲ့တရားမျှတမှုတွေအတွက်အလုပ်ကိုင်ခေါင်းတွေဖန်တီးပေးဖို့အတွက်နဲ့ကမ္ဘာနေရာတည်တည်ကလူတိုင်းသာယာဝပြောရေးအတွက်အခြေခံဖွဲ့စည်းခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ်။လူတွေရဲ့တိုးတက်ရာတိုးတက်ကြောင်းအတွက်အလုပ်ကံကောင်းတွေဟာဘလောက်အရေးပါသလဲဆိုတာကိုလက်ရှိဖြစ်နေတဲ့မသေးချာမရေရာမှုတွေနဲ့အလုပ်ကံရှားပါမှုတွေကမိမောင်းထိုးပြနေတယ်လို့လည်းသူကပြောပါတယ်။နောက်ပြီးဒီလိုအလုပ်ကံကောင်းတွေပေါ်ပေါက်လာစေဖို့ ILO ရဲ့ရည်မှန်းချက်တွေပြည့်မီလာစေရေးမှာလုံနီးကိုင်းနီးတွေကိုတော့ပြောင်းရမှာဖြစ်တယ်လို့လည်းသူကပြောပါတယ်။
It is, to say the least, improbable as the world of work is transformed by the combined impact of technological innovation.
ကမ္ဘာပေါ်ကအလုပ်ကိုင်တွေဟာဒီထွန်းဆန်းသစ်လာတဲ့နည်းပညာတွေကမ္ဘာလူကြီးရဲ့အပြောင်းအလဲရာသီဥတုအပြောင်းအလဲတွေနဲ့လွတ်လပ်မှုကိုအခြေပြုထားတဲ့ကမ္ဘာစီးပွားရေးဝါဒထွန်းကားလာတာတွေဟာပေါင်းဆက်အကျိုးသက်ရောက်မှုတွေအရပြောင်းလဲသွားခဲ့ပါပြီ။ကျွန်တော်တို့ ILO အဖွဲ့ကြီးကတော့လူ့သမားရေးဆိုင်ရာကိစ္စတွေအပေါ်မှာဒီလိုပြောင်းလဲမှုတွေနဲ့အညီအကောင်းဆုံးဖြစ်လာအောင်ဆောင်ရွက်ပေးတော့မှာပ
ါမနေ့ကကောင်းကောင်းမွန်မွန်အလုပ်လုပ်ခဲ့ရတယ်ဆိုပေမဲ့မနေ့ကမှကောင်းကျင်မှကောင်းမှဖြစ်တဲ့အကြောင်းမစ္စတာရိုက်တာကပြောပါတယ်အိုင်လယ်လိုအဖွဲ့ဟာဒီလိုအပြောင်းလဲတွေနဲ့လိုက်လျောညီထွေဖြစ်အောင်ဆောင်ရွက်ပေးမှာဖြစ်ပြီးအဲ့ဒီအပြောင်းလဲတွေကိုရှောင်ပြေးမှာမဟုတ်ဘူးလို့လည်းပြောပါတယ်အိုင်လယ်လိုအဖွဲ့ဟာလွန်ခဲ့တဲ့နှစ်တရာအတွင်းလုံသမားရေးဆိုင်ရာအခြေအနေတွေအတော်များများကိုအစဉ်တန်းမြင်မာပြီးတိုးတက်ကောင်းမွန်အောင်ဆောင်ရွက်ပေးနိုင်ခဲ့တာတွေထဲမှာအလုပ်သမားနဲ့အလုပ်ရှင်ကြားလုပ်အားကလစာအလုပ်ချိန်လုပ်ငန်းဝင်အခြေအနေတွေနဲ့ပတ်သက်လို့ညှိနှိုင်းဖြည့်ရှင်းပေးတာအဆိုးဝါးဆုံးဖြစ်တဲ့ကလေးအလုပ်သမားရေးနဲ့လုပ်ငန်းဝင်အတွင်းခွဲခြားဆက်ဆံမှုတွေဖယ်ရှားရေးတွေလည်းပါဝင်ခဲ့ပါတယ်။လုပ်ငန်းဝင်ထဲမှာအကြမ်းဖက်မှုနဲ့နှောက်ယှက်မှုဆိုင်ရာပြဿနာတွေကို ILO အဖွဲ့ကကင်တွယ်ဖြည့်ရှင်းပေးနေတဲ့အကြောင်းလုပ်ငန်းဝင်တွင်လိုက်နာရမယ့်အခြေခံကျင့်ဝတ်စည်းကမ်းတွေပြဋ္ဌာန်းအတည်ပြုနိုင်အောင်ကြိုးပမ်းခြင်းကလည်းမတော်မတရားမှုတွေဆုံးခန်းတိုင်စီရေးအတွက်အောင်ပွဲတရဖြစ်လာပါလိမ့်မယ်လို့လည်းမစ္စတာရိုက်တာကပြောသွားခဲ့ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ ラインド16、19ね、25メートルで投練していて。ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနာတင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ပါရှင်ဗီအိုအမေရိကန်တန်ရဲ့2019ခုနှစ်ဇွန်လ17ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ32 40 51လိုင်းလက်မီတာ190ကနေနားဆင်နိုင်သလိုဗီအိုရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website လိပ်စာ burmese.voanews.com တို့ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်အသုံးအင်္ဂလိပ်သင်ခန်းစာနဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ကြရမှာက
ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကအဲ့ကိုတကောင်ခွေးအခွင့်ငွေတူးနှင်းကောက်လိုက်ပါတယ်ကျွန်တော်မြန်မာနိုင်ငံကလာရခဲ့ပါလေအဲ့တော့အိမရတဲ့အိကိုမှတောင်းတကြရှိသေးဟာကိုတကောင်ခွေးကောက်လိုက်ရင်ကျွန်တော်တို့ကိုမပိုးနဲ့လို့ပြောတာနဲ့
မြမစံတင်ပို့နေတဲ့အချိန်လေးကြောင့်စီးပွားရေးကဏ္ဍမှာအခုလို့နားဆင်ကြရမှာပါအခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြည့်ကိုရဲမင်းထွန်းနဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်
ဇွန်လ9ရက်နေ့ထုတ်ရက်စွဲနဲ့ eurasiareview.com မှာဖော်ပြထားတဲ့အိန္ဒိယအရှေ့မြောက်ပိုင်းကတံခွေပိုင်လိုင်းကုန်ရက်တွေနဲ့မြန်မာနိုင်ငံဆိုတဲ့ဆောင်းပါးကိုဖတ်ရှုရပါတယ်။အိန္ဒိယနိုင်ငံရေရှည်မှာစွမ်းအင်ဖူလုံဖို့အတွက်တဘာဝတံခွေအရေးပါတာကိုအိန္ဒိယစွမ်းအင်မူဝါဒချမှတ်သူတွေအခုအခါပုံမလက်ခံလာသလိုနိုင်ငံအတွင်းတဘာဝတံခွေအသုံးပြုမှုလည်းများပြားလာကြောင်းအစချီရေးသားထားပါတယ်။ကင်းကနန်းတွေရ2030ပြည့်နှစ်မှာတဘာဝတံခွေအသုံးပြုမှုကအိန္ဒိယစွမ်းအင်အားလုံးရဲ့15ရာခိုင်နှုန်းထိရောက်ဖို့ခန့်မှန်းထားသလို gas oil ဖြန့်ဖြူးရေးတန်ရှင်းလောင်စာအစီအစဉ်အရအခုခါ gas oil အသုံးပြုမှု55ရာခိုင်နှုန်းကနေ90ရာခိုင်နှုန်းအထိတိုးလာကြောင်း gas oil အသုံးပြုတဲ့ခရိုင်တွေလည်း184 KI အထိရှိရာကမကြာခင်ခရိုင် 400 ကျော်အထိရောက်ရှိလာဖို့ခန့်မှန်းထားသလို CNG ဖြန့်ဖြူးရေးဆိုင်တွေကိုလည်းလာမယ့်ဆယ်နှစ်အတွင်း 1,000 အထိရှိလာဖို့ခန့်မှန်းထားတယ်လို့ဆိုပါတယ်အိန္ဒိယနိုင်ငံအတွင်းအနောက်ပိုင်းနဲ့မြောက်ပိုင်းပြည်နယ်တွေဟာအစဉ်အလာအဖြစ်တံခွေအသုံးပြုမှုနှုန်းမြင့်မားပြီးမြေအိန္ဒိယအရှေ့မြောက်ပိုင်းအာတန်အာရုဏာချိုင်ဘရဒက်ရှ်နဲ့ထရိုင်ပူရာပြည်နယ်တွေမှာတော့တံခွေတိုက်တွေရှိနေကြောင်းနဲ့အိန္ဒိယအစိုးရကတံခွေပိုင်လိုင်းကုန်ရက်စတင်တည်ဆောက်နေပြီဖြစ်ကြောင်းဆိုပါတယ်။မကြာသေးခင်နှစ်တွေကဆက်လို့အိန္ဒိယအစိုးရကအနောက်မြောက်ပိုင်းပြည်နယ်တွေဖွံ့ဖြိုးတိုးတက်ဖို့စတင်ဆောင်ရွက်လာနေတာကြောင့်အဲ့ဒီပြည်နယ်တွေက2030ပြည့်နှစ်အရောက်မှာတဘာဝတံခွေကျူဘစ်မီတာ 29.4 တန်လိုအပ်မှာဖြစ်ပြီးလိုအပ်ချက်တဲ့ကျူဘစ်မီတာ 8.9 တန်လျော့နေနေမယ်လို့ဆိုပါရယ်။ဒါကြောင့်အဲ့ဒီလိုအပ်ချက်ကိုဖြည့်ဆည်းဖို့အိန္ဒိယအစိုးရအနေနဲ့မြန်မာနိုင်ငံမှာရှိတဲ့တဘာဝတံခွေတွင်းတွေနဲ့ pipeline ဆက်သွယ်နိုင်မယ်ဆိုရင်အကုန်ကျတက်တာနိုင်မယ်လို့ဆိုပါရယ်။ဒါပေမဲ့လက်ရှိမှာမြန်မာနိုင်ငံမှာပြည်ပကိုထပ်ပို့ဖို့တဘာဝတံခွေအပိုအရှံမရှိပဲတတိယအချို့အရမြန်မာနိုင်ငံကိုယ်တိုင်က LNG တဘာဝတံခွေပြန်လည်တင်သွင်းဖို့စဉ်းစားနေရတယ်လို့ဆိုပါရယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကစွန့်အင်လုပ်ကတ်တွေလေလံတင်ဖို့ရှိနေတယ်လို့လည်းမီဒီယာသတင်းတွေအရသိရတယ်လို့ဆိုပါရယ်တကယ်လို့မြန်မာနိုင်ငံမှာတဘာဝတံခွေတွင်အစ်စ်တွေထပ်တွေ့လာရင်တော့မြန်မာနိုင်ငံရဲ့ပူရှံမဲ့တဘာဝတံခွေတွေကိုအိန္ဒိယနိုင်ငံကပိုက်လိုင်းသွယ်ဝယ်ယူတင်ပြီးနိုင်ငံရဲ့အရှေ့မြောက်ပိုင်းပြည်နယ်တွေရဲ့တံခွေပိုက်လိုင်းကွင်းရဲ့ချိတ်ဆက်တင်ကြောင်းအိန္ဒိယအရှေ့မြောက်ပိုင်းပြည်နယ်တွေနဲ့မြန်မာနိုင်ငံနီးနီးကပ်ကပ်တည်ရှိနေတဲ့အချက်ကိုစဉ်းစားပြီးမြန်မာနိုင်ငံရဲ့စွမ်းအင်ကဏ္ဍဖွံ့ဖြိုးရေးဆောင်ရွက်နေမှုကိုအခွင့်အာဏာကိုရယူတင်ကြောင်းအိန္ဒိယအတွက်တံခွေတည်ယူစည်းလည်းတက်တာမှာဖြစ်တယ်လို့အရှိတောင်အာရှနိုင်ငံတနိုင်ငံနဲ့နယ်စပ်ဖြတ်ကျော်ပိုက်လိုင်းတည်ဆောက်ပြီးတနိုင်ငံပူးပေါင်းဆောင်ရွက်ရေးနဲ့ဒေတာတွင်းချိတ်ဆက်မှုကိုလည်းပြသရရောက်ကြောင်းမြန်မာနိုင်ငံအနေနဲ့လည်းအနောက်ဘက်နယ်စပ်ကအိန္ဒိယပြည်နယ်တွေဟာမြန်မာတံခွေအတွက်ကြီးထွားလာနေတဲ့စွမ်းအင်ဈေးကွက်အဖြစ်ရှိနေနိုင်ကြောင်းအိန္ဒိယအရှေ့မြောက်ဘက်ပြည်နယ်တွေရဲ့သဘာဝတံခွေပိုက်လိုင်းကိုရင်းနဲ့မြန်မာနိုင်ငံရဲ့သဘာဝအရန်အရေးမြစ်တွေဟာတစ်ခုနဲ့တစ်ခုအပြန်အလှန်အထောက်အကူပြုနေကြောင်းဒါကြောင့်အိန္ဒိယအစိုးရအနေနဲ့မြန်မာနိုင်ငံနဲ့နိုင်ငံအကြားတံခွေပိုက်လိုင်းတည်ဆောက်ရေးအယူအဆကိုပြန်လည်အသက်သွင်းဖို့လိုကြောင်းတိုက်တွန်းရေးသားထားကြောင်းပါခင်ဗျာ
။ဇွန်လ10ရက်နေ့ရက်စွဲနဲ့ bangkokpost.com မှာ Larry Jagon ရေးသားထားတဲ့မြန်မာ Powers App မြန်မာစွမ်းအင်မြင့်တင်ဆိုတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပါမယ်။စွမ်းအင်အသေးတန်လိုအပ်နေတဲ့မြန်မာနိုင်ငံဟာ12လအတွင်းစွမ်းအင်ထုတ်လုပ်ပေးဖို့နိုင်ငံတကာစွမ်းအင်ကုမ္ပဏီတွေကိုတန်တာခေါ်ယူလိုက်ပြီးဖြစ်ကြောင်းနဲ့အနာပိုင်းတွေဟာတရုတ်နိုင်ငံနဲ့လာအိုနိုင်ငံတွေစီကနေစွမ်းအင်ဝယ်ယူဖို့လည်းစဉ်းစားနေတဲ့အကြောင်းရေးသားထားပါတယ်။
တနိုင်ငံလုံးမှာလျှက်စစ်မီးပြတ်တောက်မှုဟာစီးပွားရေးလုပ်ငန်းတွေနဲ့လူနေအိမ်တွေကိုလွန်ခဲ့တဲ့နှစ်လအတွင်းထိခိုက်နေသလိုစက်ရုံတွေထုတ်လုပ်မှုရော့ကျလာတာတွေနဲ့ဆေးရုံတွေမှာလည်းအခက်အခဲတွေကြုံတွေ့နေရတဲ့အကြောင်းလျှက်စစ်တပ်အားလုံလောက်မှုမရှိတာဟာယင်းနှစ်မြုံနယ်မှုနဲ့စီးပွားရေးတိုးတက်မှုကိုအဟန့်အတားဖြစ်စေတဲ့တစ်ခုတည်းသောအကြောင်းအရာဖြစ်တယ်လို့လည်းရေးသားထားပါတယ်။ ပြည်တွင်းနဲ့ပြည်ပလုပ်ငန်းရှင်တွေကလည်းဒီအချက်ကိုသဘောတူကြပါတယ်တဲ့မြန်မာအစိုးရအနေနဲ့ဒီလိုဝေဖန်ချက်တွေကိုတည်နေလို့အခုမီကာဝတ်3ရထုတ်လုပ်နိုင်မဲ့လျှက်စစ်တပ်အားပေးဆက်3လုံးကိုတင်တာခေါ်ယူနေတဲ့အကြောင်းစွမ်းအင်ဝင်ကြီးဌာနအထက်တန်းအရာရှိဦးတန်းစောကိုကိုကရေးသားထားပါတယ် တအားပေးဆက်သုံးလုံးကိုကြောက်ဖြူမျိုးပသိမ်မျိုးနဲ့တန်လျင်မျိုးတွေမှတိစောက်သွားမှဖြစ်ပြီးဒီတအားပေးဆက်တွေဟာရေတိုအတွက်တအားအမြန်ဆုံးထုတ်လုပ်ပေးနိုင်ဖို့အရေးပေါ်အစီအစဉ်ဖြစ်တယ်လို့ဆိုပါတယ်။ကွန်ထရက်တွေကို3လအတွင်းချပေးမှဖြစ်ပြီးနိုင်ငံခြားကရောပြည်တွင်းကုမ္ပဏီတွေကပါတန်တာတင်သွင်းနိုင်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်ကဒီလိုအစီအစဉ်တစ်ခုကတော့လက်တွေ့မကျတာရယ် ြည့်ရဲ့ကန့်သက်ရှိတာကိုထောက်ပြပါတယ်။လူနေအိမ်တွေကိုတနာရီ1ကီလိုဝက်နှုန်းကိုဒေါ်လာ3စင်သာကောက်ယူနိုင်နေလို့ကမ္ဘာပေါ်မှာအပေါ်ဆုံးဈေးဖြစ်တဲ့အကြောင်းတကယ် LNG သုံးပြုတဲ့ဈေးနဲ့စာရင်3ဆလောက်ကွာဟနေကြောင်းလျှက်စစ်ဈေးတိုးမြင့်ကောက်ယူဖို့အစီအစဉ်တွေဆောင်ရွက်နေတာနှစ်နှစ်ကျော်ကြာပြီဖြစ်ကြောင်းမနစ်ကအစီအစဉ်ကိုတော့အဲ့ဒီအချိန်ကဗန္ဒာယီဝန်ကြီးကလူလူကမကျေနပ်မှဆိုလို့ပယ်ချခဲ့ကြောင်းအခုရေးဆွဲနေတဲ့စနစ်ဟာဆင်းရဲတဲ့သူတွေအတွက်လျှော့ဈေးပေးထားတယ်လို့ရေးသားထားပါတယ် British ချိန်ပါကမစ္စတာခရိုဟတ်ကတော့လျှက်စစ်အခွန်မြင့်တင်တဲ့ကိစ္စကိုယင်းနီးမြုပ်နှံသူတွေကထည့်သွင်းစဉ်းစားမှဖြစ်ပေမဲ့ဒီကိစ္စကတကယ့်အခြေခံပြဿနာမဟုတ်ဘဲလျှက်စစ်မီးကိုပုံမှန်ရနိုင်အောင်မလုပ်ပေးနိုင်တာကိုသာဖြေရှင်းဖို့လိုတယ်လို့ပြောပါတယ်တခြားနိုင်ငံခြားစီးပွားရေးလုပ်ငန်းရှင်တွေကတော့ရေရိုးအစီအစဉ်တွေကနေရေရှည်အဖြစ်ပြောင်းလဲနိုင်မှသာကြန့်ခိုင်တဲ့ဈေးကွက်အဖြစ်ကိုရောက်ရှိမှဖြစ်ကြောင်းအစိုးရအနေနဲ့ရေအားလျက်စစ်ထုတ်လုပ်ရေးအစီအစဉ်တွေကိုအာရုံစိုက်တင်ကြောင်းတစ်ချိန်တည်းမှာပဲလူနေအိမ်နဲ့စက်ရုံတွေမှာလျက်စစ်ဓာတ်အားတွေအလေလွင့်ဖြစ်နေတဲ့ကိစ္စတွေကိုလည်းအာရုံစိုက်ဖြေရှင်းဖို့လိုတဲ့အကြောင်းရေးသားထားပါတယ်ရှင
်တော်တဲ့ရှင်များရှင်ကချင်စစ်တကြောပြန်ဖြစ်တာရှင်းနေပြတဲ့အချိန်ရခိုင်မလဲတိုက်ပွဲကပြင်းထန်နေသလိုချင်းနဲ့ဆမ်းမြောက်မှာလဲစီးပြိပခါတွေကတင်းမာနေသေးပါအခုလိုမျိုးတိုင်းရင်းသားဒေသတွေကတိုက်ပွဲတွေကြောင့်ဒေသခံတိုင်းရင်းသားတွေနဲ့အပြစ်မဲ့ပြည်သူတွေထိခိုက်သေးဆုံးကြရသလိုစစ်ဘေးကနေလွတ်ရာအသက်လူထွက်ပြေးနေရလို့ပညာရေးကျန်းမာရေးလူနေမှုဘဝတွေထိခိုက်ဆုံးရှုံးနေတာခေယမှုတွေအပေါ်သက်ဆိုင်သူတွေအနေနဲ့ဘလို့များဖြေရှင်းတင်ပါသလဲပြည်တွင်းစစ်မီးငြိမ်းနိုင်ရေးသောတာရှင်တွေရဲ့သဘောထားမြင်တွေကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်နဲ့မိမိတို့ရဲ့သဘောထားအမြင်တွေကို burmese@voanews.com နဲ့ voa ရဲ့ဖုန်းနံပါတ် 1239-282-999 လေးကိုဆက်သွယ်ပေးပို့နိုင်ပါတယ်။အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ရှင
်။VOA American တန်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါလေရှင်။အခုတစ်ခါနားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လလတန်ကအစီအစဉ်ပို့ချပေးပါမယ်ရှင
်။ဒီနေ့မနေ့တင်ပြမယ် Idiom အသုံးက
Close Call
ဖြစ်ပါလေ။စာလုံးပေါင်းကCLOSE close ကကတ္တာနီးတာ CALL caller ခေါ်တာဆိုတော့စကိုက်ဆိုရင်တရိုက်ဒီပဲကတော့ကပ်ပြီးခေါ်တာပေါ့ idiom ဆိုရဲတဝိုက်ဒီပဲကဒီနေရာမှာအန်ဒီရကနေတီတီကလေးလွတ်တာကိုဆိုးတာပါကံကောင်းလို့လက်မတင်လေးတွင်လွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနေပတ်သက်လို့ George ကိုပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We were very lucky as we got out of our houseBefore it was burned down, it was a very close call.
ကျွန်တော်တို့တိတ်ကိုကန်ကောင်းနေအိမ်တိမ်လုံးမီးလောင်ပြမကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လीလက်မတင်လေးတွေလွတ်သွားခဲ့တယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it burned down. It was a very close call.
အန်ဒီယာကနေတီတီကလေးလွတ်တာကိုပြောချင်ရင် ADM အသုံးရဘယ်လိုပြောမလဲ
close call
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ ADM အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်ရဲ့မနေ့ကအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုစီးပွားရေးခန္ဓာကိုနှာစင်ကြရပါမယ်ရှင်မြန်မာဆန်ရဲ့ပြည်ပအဓိကဝယ်လက်ဖြစ်တဲ့တရုတ်နိုင်ငံဘက်ကိုဆန်တင်ပို့လို့မရသေးတဲ့အချိန်မှာဘင်္ဂလားဒေ့ရှ်ဘက်ကလည်းမြန်မာဆန်ပို့ကုန်အပေါ်မှာအခွန်3ဆလောက်တိုးပြီးကောက်ခံလိုက်တာကြောင့်ဆန်တင်ပို့မှုမှအထိနာနေကြပါတယ်။ဘင်္ဂလားဒေ့ရှ်ဈေးကွက်ကိုအားထားပြီးရခိုင်ပြည်နယ်ထဲမှာနိုင်ငံတကာအဆင့်မီဆန်ဆက်ကိုတည်ထောင်ထားတဲ့ရွှေပြည်ဖြိုးဆန်လုပ်ငန်းရှင်ဦးတန်ဝင်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကတင်ပြထားပါရှင်။
ကျွန်တော်ကတော့ဒီဆက်ဆက်သွားရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုကော်မတီကနေဒီ condition နဲ့ပြထားတဲ့ဒီနိုင်ငံတော်အစီအစဉ်ဆက်ဆက်တည်ထောက်ထားတာပါအဲဒီဆက်ဆက်ကကျွန်တော်ဒီမထောင်တဲ့19ဒလားပိုင်းမှာကျွန်တော်ခွင့်ပြုရပြီးတော့တည်ထောက်ထားတာဖြစ်ပါတယ်ဟိုတော့တက်ကတော့လက်တက်နေပါတယ်ဒါပေမဲ့ကျွန်တော်တို့ကဒီဆက်တည်ဖို့ဘာဖြစ်လို့တည်လဲဆိုတော့အင်းချင်းဘင်္ဂလားဒေ့ရှ်တဲ့နိုင်ငံကိုအကူပြီးတော့တည်လိုက်တာအခုဘင်္ဂလားဒေ့ရှ်နိုင်ငံကလေကျွန်တော်ကိုကျွန်တော်တို့ပို့မယ်လို့ချက်ပေးတဲ့အခါတိတ်ကတောင်းခွေနှုံးနဲ့အဲလက်ခံမယ်ဆိုပြီးတော့ကျွန်တော်တို့အကြောင်းပြန်ပေးတဲ့ကျွန်တော်တို့ကဟိုရောင်းမရသေးတဲ့ဒီတိုင်းနေရပါတယ်အဲ့လိုနေထားပါကျွန်တော်ကရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုဟိုကော်မတီရဲ့ကွန်ဒီရှင်းနဲ့ဒီထားတဲ့ရခိုင်ပြည်ရဲ့ပထမဆုံးဆန်ချက်ပေါ့ဆရာမကြီ
းဘင်္ဂလားဒေ့ရှ်ဘက်ဟိုအထွက်ရောက်တော့ရောအရင်ဝယ်တုန်းကဘယ်လောက်လောက်ထွက်ပါလဲ
မသိကကျွန်တော်တို့ဒီနောက်ဆက်ကောင်းနောက်ဆက်ကြီးနောက်ဆက်ကူမှာအိပ်ပေါင်းဖိန်ပေါင်း50ကျော်လောက်ရောက်ခဲ့ရပါတယ်ကျွန်တော်တို့ဒီရခိုင်ပြည်ကနေတင်လေအခုကကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကဒီနှုန်းကကျွန်တော်တို့စိတ်ကိုအခွင့်အရေး4000လောက်အခွင့်အရေးကောက်ပါတယ်အခုချိန်မှာသူတို့စိတ်ကို1000ခွေအခွင့်အရေး2000ကောက်လိုက်ပါတယ်ကျွန်တော်မြန်မာနိုင်ငံကလာခဲ့ဟာကိုလေအဲ့တော့အိမ်ကစိတ်ကိုမှကျွန်တော်တို့1000ကျော်ရှိသေးဟာကို1000ခွေကောက်လိုက်ရင်ကျွန်တော်တို့ကိုမပို့နဲ့လို့ပြောတာနဲ့သူတို့အတူတူပါပဲ
ဟုတ်ကဲ့ပ
ါခင်ဗျအဲ့တော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကိုလေပို့တာအကြောင်းဝေကရက်တက်နေပါတယ်တတိတက်လို့ပါလေအ
ဲ့ဒါကဘင်္ဂလားဒေ့ရှ်ဈေးကွက်ကဒီနှစ်မှထူးထူးခြားခြားဖြစ်သွားတာပါလား
ဟုတ်ကဲ့ဒီနှစ်မှာမှထူးထူးခြားဖြစ်သွားတာပါသူတို့ကတော့ကျွန်တော်မြင်လာတော့ဖိအားပေးတဲ့ပုံစံတစ်ခုတော့ဖြစ်နေပါလေသူတို့ကလေဒီ4000ကနေ1000ခွေပြီးဟိုအကောက်ခံကိုတင်လိုက်ပြီဆိုတော့လေမဝေရှင်သူ့လေပြောတဲ့သဘောနဲ့တွေ့နေပါတယ
်ဟုတ်ဒီမြန်မာဘက်ကကျမတို့ဒီနိုင်ငံဘက်ကစံနေရဟိုဒီပြိပဈေးကွက်ကိုမရှင်နိုင်တဲ့သဘောများဖြစ်နေပါသလားဈေးများအရင်ကြီးလွန်းနေလို့လား
ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံစံတွေကဒီဟိုပေါ့ပြိပစံတွေကိုမရှင်နိုင်တာအချက်20-30လောက်ရှိပါတယ်နံပါတ်1အချက်ကကျွန်တော်တို့မြန်မာနိုင်ငံကတောင်သူတွေတုံးနေတဲ့ဓာတ်မြင့်ဩဇာကပြုံးနေငါကသင်းလာရတာပါအဲ့တော့ဒီကျွမ်းမြဩဇာတေးကရည်ရတေးကပုံကောင်းဆိုကြနိပောင်းပေါက်သိရှိပါတယ်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်မှာဆိုရင်အခုနေပြီးတော့ဒီဆူရကဒက်မီဩဇာတေးကိုမြန်မာငွေ9,000-6,000နဲ့ရန်ပေးတာပါအဲ့ဒါတကယ်ကျွန်တော်တို့မြန်မာတောင်ပြည်တွေကကျွမ်းမြဩဇာကိုဈေးကြီးပေးပြီးတော့ဝယ်ရတာတကယ်ဖြစ်ပါတယ်နောက်တစ်ချက်ကဒီဘင်္ဂလားဒေ့ရှ်မှာဒီဂျေတေးကမှာ3,600လောက်ဒီအချစ်စီလောက်ပြီးပြနေတဲ့ hybrid platform တွေဆိုင်နေပါပြီအနိုင်ငယ်လို့ကိုစစ်ကိုရခိုင်လို့ကျွန်တော်တို့မြန်မာနိုင်ငံမှာကြတော့ကျွန်တော်တို့ OP တိုက်ပေါ့ဒီရိုးရိုးမျိုးတွေကိုကျွန်တော်တို့ကဆိုင်နေတဲ့အတွက်တေကားကိုခမက်ချေကျွန်တော်တို့မြန်မာဆွေရတမက်ထားတာက3,980ရမှာပဲတမက်ထားပါတယ်အဲ့တော့ကျွန်တော်တို့အဲ့မှာအထွက်အားရောတဲ့အတွက်ရေကမာရေဝင်ငွေကတဝဲအားကျဆင်းတော့ပါလေတင်းမြဩဇာမှာဈေးပူတယ်အဲနောက်ပြီးတော့ဒီကဘာချက်တိဟာမှာတဝက်လောက်အောက်ကိုရောက်တော့ပါတယ်တခြားနိုင်ငံနဲ့ဆိုင်ရင်လေနောက်တစ်ချက်ကကျွန်တော်တို့ဒီလိုဟာတခြားနိုင်ငံမှာဆိုရင်ထွက်လာတဲ့ဆန်စပါးတွေကိုကျွန်တော်တို့ဒီလိုမျိုးကိုထိကြောက်ပေးတဲ့အဖွဲ့အစည်းရှိပါတယ်အစိုးရဖွဲ့နဲ့တစ်ဖြည်းတွေကသူတို့ကနေပြီးတော့ထိကြောက်ပေးပါတယ်နောက်ပြီးတော့တောင်ပြည်တွေပူလောင်မဲ့နေရာကိုရောင်တွေအဆောက်အဦတွေနိုင်ငံအမြတ်ပြတ်မှာဟိုဆောက်ထားပါတယ်အဲ့ဒီနေရာမှာတောင်ပြည်ကနေပြီးတော့ဒီကြက်တာတွေရင်းနှီးတစ်ခုနဲ့ကိုယ်စပါဖို့ကိုဟိုဟာဘယ်လိုခေါမလဲတိုးလောင်လို့ရပါတယ်။ဒါမျိုးအခမ်းအနဆိုရင်အခမ်းအနပေါ့။အဲ့ဒီအချက်ပုံစံနဲ့ကျွန်တော်တို့မြန်မာတောင်ပြည်နဲ့နိုင်ငံခြားကဒီ ငလာတဲ့တောင်ပြည်နယ်အိန္ဒိယတောင်ပြည်နယ်အဲ့လိုကွာရှာနေတာပါဒီစပားတွေကိုထားဖို့တူဖို့ရောက်တော့ရောဘလောက်အခက်ခဲဖြစ်နေပါသလဲနိုင်ငံတော်မှာဟုတ်ကဲ့ပါကျွန်တော်တို့အခုနေစပားစိုက်ပြီးလို့ဆိုရင်တောင်ပြည်ဆိုရင်ဒီမှာတူလောက်နေနေရာမရှိဘူးဆိုရင်ဖြစ်တဲ့ဈေးနဲ့တူတူကခြားရောက်ရပါတယ်ကျွန်တော်တို့ဒီဈေးကမှာဒီပုံထိုင်းစပားပြတ်မှာတူလို့လေအဲ့တော့ဒီအဲ့ဒါကိုစပားကိုအရောက် ေးချလို့ရတဲ့လောက်ရှားပြီးတော့ဝေတော့တာလေးတစ်ချက်ရှိပါတယ်အဲ့ဒါပူလောင်လို့ပူလောင်ဖို့နေရာမရှိတာတစ်ချက်လေးပါပါတယ်စပါးစီကြတာတော့နောက်ပြီးတော့နိုင်ငံခြားကိုကျွန်တော်တို့တင်ပို့နေတဲ့ဆင်စပါးတွေကိုပေါ့ဒီအချောက်ခံစက်တွေကျွန်တော်တို့နိုင်ငံမှာအများကြီးလုပ်နေပါတယ်အဲဒီဘင်္ဂလားဒေ့ရှ်တို့ဒီတခြားနိုင်ငံတွေမှာအိန္ဒိယတို့မှာဆိုရင်အချောက်ကစစ်တွေကိုအစိုးရကနှိရှိအကြည့်စနစ်နဲ့ရမ်းပေးတာလေအဲ့ဒါမှကျွန်တော်တို့စပားအယူတွေတက်လာတာတစ်ပိုင်းပါနောက်တစ်ပိုင်းကစစ်ခွေထုတ်လုပ်တဲ့နေရာမှာစင်ကြက်တွေအရဲဆိုလက်မရတဲ့တကယ်လူတွေကိုအဲ့ဒီမပြေနိုင်တဲ့စစ်တွေနဲ့စစ်ခွေထုတ်လုပ်ခိုင်းပါတယ်အဲ့ဒါတွေလည်းအစိုးရကနှိရှိကျွန်တော်တို့ရှင်းလာပေးပါတယ်ဒါနိုင်ငံစည်းကမ်းရေးထိဆောင်နေတာပါဒီစင်စပားလုပ်ပေးလို့ဆိုတာကအဲ့ဒါမှအစိုးရကနေပြီးတော့ဒီစီတီလူစုတွေအလောက်ကရရှိတယ်ဟိုဟာအစိုးရလည်းအခွင့်အရေးရရှိတယ်အဲ့လိုပုံစံမျိုးသမီးတွေဆောင်းနေတာပါကျွန်တော်တို့နိုင်ငံမှာကြာတော့ဒီအချောက်ကန်ဆက်ဝင်နေဆိုရင်ဟိုကုမဟိုကျမဝေမရှိမဝင်နေဆိုရင်အချောက်ကန်ဆက်ကကျွန်တော်တို့တက်မဆိုးတော့မရှိဖြစ်နေပါဘူးအဲ့တော့နိုင်ငံတကာအရေးကြီးရှိတဲ့စက်တွေလည်းအမှန်တကယ်လိုပါတယ်အဲ့လိုဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့မှာဆိုရင်အရေးကြီးရှိတဲ့စက်တွေနဲ့ဟိုအစိုးရကဒီကြည့်ဆိုရှယ်ဘေးကကျွန်တော်တို့နိုင်ငံမှာကြာတော့အဲ့လိုပေါ့နော်ဒီအခက်တွေအခက်ရှိတွေကထုတ်လို့တဲ့ protection ထုတ်လို့တဲ့စက်ပိုင်းစက်ပိုင်းမှာလည်းအခက်ရှိရှိတယ်ဒီ dryer စနစ်ပေါ့အခုအဲမြေစပါးစိုက်ပြီးတော့ချက်ချင်းအချောက်ခံရမယ်မြေစပါးစိုက်ပြီးတော့အချောက်ခံရမယ်စက်တွေပေါ့အချောက်ခံတဲ့ dryer တွေအဲနိုင်ငံအဝက်မှာ900ခန်းလုံးလောက်မရှိပါဘူးအဲ့တော့ဟိုဟာပေါ့ဒီစိုက်ပြီးတော့ကျွန်တော်တို့လုံးဝလေ့ကျတာလည်းအခက်ရှိရှိပါတယ်
ခုလောလောဆယ်ရောစပါးတင်းတရားဘယ်လောက်လောက်ပေါက်နေပါသလဲရှင
်အခုစပါးတင်းတရားကို၄သိန်းခွေနဲ့၅သိန်းကျားမှာတော့ရှိပါတယ်အဲမင်းအယောင်ဝေကသိကြီးတော့မဖြစ်ပါဘူးကျွန်တော်တို့ဒီကိုမြန်မာလူမျိုးတွေစားတဲ့ပေါ်ဆက်မွေးတွေလည်းကျွန်တော်တို့ဒီသိန်း၃လောက်ပဲအယောင်ဝေဖြစ်နေတာပါဒီနေ့ကျွန်တော်တို့အင်မတာအုပ်စုကတော့အယောင်ဝေမဖြစ်ပြီးနဲ့ကျွန်တော်တို့ရက်တက်နေပါတယ်မနေ့ကဆိုရင်စံတိတ်ကိုဒီနောက်ဈေးကွက်မှာ2000နဲ့ကုန်းထောင်ကြီးဖြစ်ဖြစ်တဲ့ဆန်တွေကအခု16500နဲ့အယောင်ဝေစီးဆက်နေပါလေ
။မတန်ကီတိုင်းစီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးခန္ဓာကိုတနင်္လာနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနက်ခင်းမှာနောက်တစ်ကြိမ်ပြန်ပြီးတော့နှာစင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးနှာစင်ကြရမယ်သုတဆုံးလင်းအမေရိကန်တခွင်အစည်းအဝေးမှာတော့အမေရိကန်ပြည်တွင်းစစ်ကာလကသမိုင်းဝင်တိုက်ပွဲတွေဖြစ်ခဲ့တဲ့ Gettysburg မြို့ကလေးအကြောင်းကိုအောင်အောင်နဲ့အတူနှမ်းလောင်ကအခုကြီးတင်ဆက်ပေးထားပါလိမ့်ရှင်။
ပင်ဆယ်ဗေးနီးယားပြည်နယ်က Gettysburg ဆိုတဲ့မြို့လေးဟာအမေရိကန်ပြည်တွင်းစစ်မှာအထင်ကရနေရာကပါဝင်တာကြောင့်သမိုင်းဝင်မြို့လေးဖြစ်ပါတယ်။ဝါရှင်တန် DC ကနေဆိုရင်လည်းတနာယီဝဲတသားလောက်ကားမောင်းသွားရင်ရောက်ပါတယ်။မြို့သိငယ်ပေမဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကသမိုင်းဝင်စစ်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်တာကြောင့်လေလာသူတွေနဲ့စီကားတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်
။လွန်ခဲ့တဲ့1863ခုနှစ်ကအမေရိကန်တောင်ပိုင်းတပ်ရဲ့ဗိုလ်ချုပ်ကြီး Robert E. Lee ကဗာဂျီးနီးယား Chancellorville မြို့ကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးသူရဲ့မြောက်ပိုင်းဗာဂျီးနီးယားတပ်ကိုဦးဆောင်ကနောက်တစ်ကြိမ်စစ်ပွဲဆင်နွှဲဖို့ Gettysburg ကိုသူ့ရဲ့အဖြစ်သတ်မှတ်ခဲ့ပါတယ်။စစ်တပ်ကိုအလူလဲခံခဲ့ရတဲ့ဗာဂျီးနီးယားပြည်နယ်ကနေမြေလွှတ်တွေပေါ်တဲ့ Pennsylvania ပြည်နယ်မှာလက်နက်နဲ့တိုက်ခိုက်ရေးအင်အားတွေကိုစုဆောင်ခဲ့ပါတယ်
။ဗိုလ်ချုပ်ကြီး Robert E. Lee ရဲ့ဗျူဟာကအမေရိကန်မြောက်ဘက်ခြမ်းကမြို့တွေကိုဝန်းရံမယ်။နောက်ဒီမြောက်ပိုင်းကစစ်လိုလားနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်။ပြီးမှမြောက်ပိုင်းနယ်မြေအတွင်းအဓိကစစ်ပွဲကြီးတစ်ခုကိုအနိုင်ရအောင်တိုက်မယ်။အဲ့နောက်ညဉ့်ညရေးကိုခိုင်မာအောင်လုပ်မယ်ဆိုတာပါ
။တစ်ဖက်မှာလည်းသမ္မတအိဗရာဟင်လင်ကွန်းကတာဝန်ပေးထားတဲ့အတိုင်းပိုချုပ်ဂျောဇက်ဖိုကာကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အစဉ်တင်အနေထားပြင်ထားပါရယ်။ဒါပေမဲ့လည်း Gettysburg စစ်ပွဲကြီးမစတင်ခင်၃ရက်အလိုမှာပိုချုပ် George Gordon Meade ကိုတပ်တွေကိုကယ်ဖို့အစားတို့ခန့်အပ်ပြီးတော့ Washington DC ကိုပိုချုပ်ကြီး Robert Lee ရဲ့တောင်ပိုင်းတပ်တွေမလာနိုင်အောင်ကြားမှာဝင်ရောက်နေရာယူခိုင်းထားပါရယ်။ဒီအနေအထားကိုသိပြီးတဲ့နောက်ဗိုလ်ချုပ်ကြီး Robert Lee ဟာ Gettysburg ပတ်ဝန်းကျင်မှာတပ်ဖွဲ့တွေကိုနေရာဖြန့်ကျက်ချထားလိုက်ပါတယ်
1963ခုနှစ်ဇူလိုင်တရနေ့မှာတော့တနက်တက်တိုက်ပွဲတွေထိတ်တိုက်ရင်ဆိုင်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းတက်ကတပ်ဖွဲ့ဝင်3000၊မြောက်ပိုင်းကတပ်အင်အား2000တို့တိုက်ခိုက်ကြရမှာအဆုံးမှာတော့တောင်ပိုင်းတက်တွေရှုံးနိမ့်ပြီးပြန်လည်ဆုတ်ခွာခဲ့ရပါတယ
်။ဒုတိယနေ့မှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဥယျာဉ်သင်္ကန်းနာထီကတ်လာခဲ့ပါတယ်။တတိယနေ့အဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်လာချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြဆုံးများလာကြောင်းဗိုလ်ချုပ်ကြီးရောဘတ်လီဟာသူ့ရဲ့တပ်တွေကိုဗာဂျီးနီးယားအထိပြန်လည်ဆုတ်ခွာစေခဲ့ပါတယ်။ဒီ၃ရက်ကြာတိုက်ပွဲတွေအတွင်းသက်သာ9000လောက်တိကျထိခိုက်ဒဏ်ရာရပျောက်ဆုံးခဲ့ပါတယ်
။ဒီတိုက်ပွဲပြီးလေးလအကြာမှာသမရအီဘရာဟမ်လင်ကွန်ကဂက်တစ်ဘတ်တိုက်ပွဲအတွင်းကြာဆုံးသွားသူတွေအတွက်ရည်စူးပြီးကျင်းပတဲ့အခမ်းအနားမှာသမိုင်းဝင်မိန့်ခွန်းပြောကြားခဲ့ပါတယ်။သူ့ရဲ့မိန့်ခွန်းထဲမှာသမရလင်ကွန်ကမြောက်ပိုင်းနဲ့တောင်ပိုင်းတက်ကအသက်ဆုံးခဲ့တဲ့သူတွေကိုတည်ဆုံးခြင်းနဲ့ရှင်သန်ခြင်းနှစ်ရက်ကြာကရဲရဲနဲ့လူစံကောင်းတွေအဖြစ်အကုန်ပြုပြောဆိုခဲ့ပါတယ်
။ဒီထိုက်ပွဲဟာညှို့ပြီးတော့အင်အားတောင့်တင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့သူတွေမျှော်မှန်းထားတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးအဖြတ်ပေးခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်။ကျွန်းစနစ်နဲ့ပတ်သက်လို့တောင်နဲ့မြောက်အကြားအငင်းပွားရာကနေပြည်တွင်းစစ်ဖြစ်လာခဲ့တာပါ။ဒါအပြင်အခွန်ကောက်ခံမှုစနစ်နဲ့ပြည်နယ်နဲ့ဖက်ဒရယ်အကြားအာဏာခွဲဝေတုံ့ဆွဲမှုတွေမှာပါသဘောမတူဖြစ်ခဲ့တာပ
ါအခုလိုတိုက်ပွဲတွေဖြစ်ပြီးအနှစ်150လောက်ကြာမှာတော့တစ်ချိန်လုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့ Gettysburg လမ်းတွေပေါ်မှာ uniform တွေစစ်သားအများပြားပြန်လည်ရောက်ရှိလာပါတယ်ဒါပေမဲ့ဒီစစ်သားတွေဟာအမေရိကန်တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ဘဲဒီစစ်ပွဲအထိမ်းအခမ်းအနားကိုငြင်းငြင်းချမ်းချမ်းဆင်နွှဲနေကြတာပါအမေရိကန်မှာအခုလိုနေရာဒီကာလကိုရောက်လာတိုင်း living history လို့ခေါ်တဲ့ဟိုရုံးကပုံစံဒီအတိုင်းဝတ်စားဆင်ရင်ပြီးတမိုင်းကိုပြန်ဖော်ကျူးတဲ့အခမ်းအနားတွေအများပြားကျင်းပလေရှိပါတယ်
။1863ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း150ကဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်အနေနဲ့ဟိုရုံးကအတိုင်းစစ်သားဝတ်ဆောင်လေဖို့အရသားတွေကလည်းဟိုရုံးကအတိုင်းဝတ်ကြပြီးတော့အထိမ်းအမှတ်ကျင်းပတာပါ။ဒီအထိမ်းအမှတ်ပွဲဆင်နွှဲကြသူတွေကတော့ဂျာဟာ living history တက်ရှိတမိုင်းတွေဆိုပြီးတော့တင်စားခေါ်ပေါ်ကြပါရယ်။Gettysburg အထိမ်းအမှတ်အခမ်းအနားကိုနှစ်စဉ်နှစ်တိုင်းဆင်နွှဲကြတာမှာတောင်ပိုင်းကအထင်ပေါ်ကျော်ကြားတဲ့ဗိုလ်ချုပ်ကြီး Robert E. Lee နဲ့ Gettysburg တိုက်ပွဲအတွင်းတရေကောင်းတွေအတိုင်းဖွဆင်ကြတဲ့သူတွေလည်းရှိပါတယ်
။ဒါအပြင်တောင်ပိုင်းနဲ့မြောက်ပိုင်းတက်ကတရင်တပ်ဖွဲ့တွေရဲ့အရာရှိတွေ၊တာမန်စစ်သားတွေပုံစံတိုင်းလည်းဝတ်ဆင်ကြပါတယ်။ Gettysburg စစ်ပွဲကြောင့်ပြောရင်တော့တစ်ဆက်တည်းပါလာတာကတမရ Abraham Lincoln မှာ
The This Nation Under God shall have a new birth of freedom.And the government of the people, by the people, for the people.
ဒါတော့သမရလင်ကွန်ရဲ့နာမည်ကျော် Gettysburg မိန့်ခွန်းမှာပါတဲ့အမေရိကန်ပြည်ထောင်စုမှာလွတ်လပ်မှုစတင်မွေးဖွားလာပြီးဖြစ်ပြီးပြည်သူတွေရဲ့အစိုးရပြည်သူတွေအတွက်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့အစိုးရတရဟာဒီကဘာကနေပျောက်ကွယ်သွားမှာမဟုတ်ဘူးလို့သမရလင်ကွန်ပုံစံဝတ်ဆင်ထားသူကပြောသွားတာပါလူတိုင်းဒန်တူညီမျှတယ်လို့အမေရိကန်ပြည်ထောင်စုရဲ့ချက်ချောင်းမြောက်သမရအီဘရာဟမ်လင်ကွန်ရဲ့နမိနစ်ကြားတဲ့ Gettysburg မိန့်ခွန်းဟာအမေရိကန်သမ္မတတွေပြောကြားခဲ့တဲ့မိန့်ခွန်းတွေထဲမှာအပြောင်အလဲဆုံးဖြစ်တာကြောင့်ဒီမိန့်ခွန်းကိုအမေရိကန်ပြည်အောင်စုမှာကျောင်းသူကျောင်းသားအများပြားလေ့လာကြပါတယ်။ကျွန်းစနစ်လူလားလို့ခွဲထက်လို့တဲ့တောင်ပိုင်းပြည်နယ်တွေနဲ့ကျွန်းစနစ်ဖြတ်သိမ်းလို့တဲ့ပြည်နယ်တွေကြား1861ခုနှစ်ကနေ1865ခုနှစ်အထိကြာရှည်ခဲ့တဲ့စစ်ပွဲမှာပြည်အောင်စုတည်ထောင်ရေးအတွက်သမ္မတလင်ကွန်ကာကွယ်တိုက်ခိုက်ခဲ့တာပါ။ခွဲထက်လူသူတွေဘက်ကနောက်ပိုင်းအရှုံးပေးကြရတဲ့အတွက်အမေရိကန်ပြည်အောင်စုဆိုတာဒီကနေ့အထိတည်ရှိနေနိုင်ခဲ့တာပ
ါဒီအထိမ်းအမှတ်ဆင်နွှဲကြသူတွေကတော့ Gettysburg တိုက်ပွဲဟာအပြင်းထန်ဆုံးသွေးထွက်တန်းရုံအဖြစ်ဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်ဒီလိုတိုက်ခိုက်မှုတွေအတွင်းတောင်ပိုင်းတပ်တွေအနိုင်ရခဲ့ရင်တောင်မှနိုင်ငံတချမ်းကွဲသွားနိုင်မယ့်အနေအထားတော့မရှိဘူးလို့အထိမ်းအမှတ်အခမ်းအနားပါဝင်ဆင်နွှဲသူ Jim Gettys ကဆိုပါတယ
် I think by now it would have been back as one nation
အခုဆိုရင်လေနိုင်ငံတကာနိုင်ငံအနေနဲ့ရက်တည်နေမယ်လို့မျှော်လင့်ပါတယ်ပထမနဲ့ဒုတိယကမ္ဘာစစ်တွေမှာလေကျွန်တော်တို့ဟာအလားတူရက်တည်ခဲ့ပြီးပါပြီစစ်ပွဲပြီးတာနဲ့ကျွန်တော်တို့ရဲ့မတူတဲ့သဘောထားတွေကိုလည်းညှိနှိုင်းနိုင်ပါတယ်ဆက်ရှင်သန်နေထိုင်နိုင်ဖို့ဆိုရင်ကျွန်တော်တို့တကွဲတရားစီနေလို့မရပါဘူးလို့ဂျင်ကပြောသွားတာပါအမေရိကန်တွေအတွက်တော့အခုလိုဟိုရုံးကအတိုင်းဝတ်စားဆင်ရင်ပြီးအထိမ့်မဲ့ဆင်နွှဲတာဟာဝါသနာတသက်ကြောင့်သာမဟုတ်ပါဘူးဒါဟာအမေရိကန်ပြည်ထောင်စုဖြစ်လာဖို့တိုက်ပွဲဝင်ခဲ့ကြတဲ့သူရဲကောင်းတွေကိုလည်းဂုဏ်ပြုတော့ပါအခုခါမှာတော့ပင်ဆယ်ဗေးနီးယားပြည်နယ် Gettysburg မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူပူးတွဲချီတက်နေကြပါပြီ
အခုလိုစစ်ပွဲပြီးဆုံးတဲ့အချိန်မှအခမ်းအနားတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့တစ်ချိန်ထဲမှာပဲ horonga tige sipwe re phit khe de niya ma horonga atai wu sa sin bi lo tige sit mye pi ma lo phit khat tayauk saung pya ra re go saik ba win sa de re chi lo ya aw tet san ya ana bai ne ne sitana wonan kunyi tu re atu pu paung bi lo tamai go le la nai aw chou sa saung ni ja ba de
Gettysburg ko twa yauk le la tu re a ni ne nps.gov ma atet let re go a yin phat shi lo ya ba de Gettysburg sit mye pin ha che won ne twe ကိုယ်ပိုင်ကားနဲ့သွားရောက်ကြည့်ရှုနိုင်တယ်လို့တိုးဘတ်စ်လို့ခေါ်တဲ့ဒီလှည့်လည်ကြည့်ရှုလို့ရတဲ့အများကြီးဘတ်စ်ကားတွေနဲ့လည်းလဲပတ်နိုင်ပါတယ်
။တနေရပြီးတနေရတူချင်းလိုက်လံကြည့်ရှုနိုင်တယ်လို့ Gettysburg အမျိုးသားဥယျာဉ်ကရှင်းပြသူပါဝင်တဲ့အဖွဲ့တွေနဲ့လည်းလိုက်လံကြည့်ရှုလို့ရပါတယ်။တိုက်ပွဲဖြစ်ပေါ်တဲ့နေရာတွေကိုဆက်သွယ်ထားတဲ့မိုင်40လောက်အရှိရှိတဲ့လမ်းမှာစပိန်လည်းစီးနိုင်တယ်လို့မြင်စီးပြီးလှည့်လာလို့လည်းရပါတယ်။
ကိုအောင်စီစဉ်တက်ဆက်ပေးနေတဲ့သုတဆော်လေးအမေရိကန်တခွင်စီစဉ်ကိုစောက်ကြနေညပိုင်းမှာအပြစ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါမနက်ပိုင်းမှာနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်အခုတော့ဖခင်များနေအထိမ်မှတ်ဂုံပြူစာလေးတွေပေးပို့ဖို့အတွက်ဖိတ်ခေါ်ပါရစေရှင
်မေလူရင်မှထွေးပြီးချိုတင်ဆိုပေမဲ့
ဖခင်ဂျေဇူးကိုဖော်ကျူးတဲ့အထိမ်မှတ်ဖြစ်အမေရိကန်ပြည်အောင်စုအပါဝင်နိုင်ငံအများပြားမှာဇူလိုင်ရဲ့တတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့ဂုဏ်ပြုသတ်မှတ်ထားတာပါဒီနေ့တော့ဇူလိုင်16ရက်နေ့ကဖခင်များနေ့ဖြစ်ပါတယ်ဖခင်များနေ့မှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှာက VUE သောတာရှင်တွေအနေနဲ့ကိုယ့်ရဲ့ယေရှုရှင်ဖခင်ဒါမှမဟုတ်အဖေလိုချစ်ခင်အားကိုရသူစီကိုဖခင်မြတ်တာအောင်မီတတိယအမတ်တရားစာသားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ယေရှုကြီးမားပုံကိုအမတ်တရားဝေမျှခြင်းနဲ့ဆိုရင် VUE ကိုစာလေးတွေရေးပို့လိုက်ပါနော်VOA မြန်မာ Facebook Messenger ကနေလေစာရေးပို့လို့ရတယ်လို့ email ပို့မယ်ဆိုရင်လေ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။နားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ VOA American တိုင်းရဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါလေရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြီးတော့ပြန်လည်နားဆင်နိုင်ကြပါတယ်။အင်္ဂါနေ့ညပိုင်းမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်လည်းရှိသေးတာမို့စောင့်မျှော်နားဆင်နိုင်သလိုပါဝင်ဆွေးနွေးလို့ရင်လည်းအချိန်မီဆက်သွယ်နိုင်ကြပါလေရှင်။အခုအင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါမယ်ရှင
်။ရွှေပြောင်းချေချမှုကိုထိန်းချုပ်ရေးမက္ကိုနဲ့မကြခင်ကရခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်ပြီးတင်းလာနေနေခင်ပိုင်းကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုမေးမြန်းခဲ့ပြီးမှလည်းရှင်းရှင်းလင်းလင်းမဖြေခဲ့ပါဘူး။သဘောတူညီချက်ရဲ့မထုတ်ပြန်တဲ့အချက်တွေဖြစ်တယ်လို့သာတင်းနောက်တွေကပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်စစ်ပွဲမှာအမေရိကန်တွေရဲ့တိုးတက်မှုကိုဒေသခံတွေရဲ့ပြောကြားချက်တွေနဲ့ကိုးကားဖော်ပြလေရှိပြီးတပ်မှုတွေကတော့ဒီအချက်တွေကိုဖိဖယ်ထားပေမဲ့အချက်လက်တွေကိုဆက်ပြီးတော့ကောက်ယူနေစေပါဒါပေမဲ့လူသိရှင်ကြတော့ထုတ်ပြန်လို့မရှိပါဘူးဒီနေ့အစပိုင်းမှာအမေရိကန်ရဲ့ Resolute Support အဖွဲ့ကဒေသခံတွေရဲ့ကောက်ယူချက်တွေစုဆောင်းမှုကိုရပ်ဆိုင်းလိုက်ပြီလို့လည်းပြောဆိုထားပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်နှောက်ယှက်မှုဆောင်ဆန်းတာကိုအနောက်ရှက်ပေးဖို့ကြိုးစားပြီးတရားရေးပိုင်းကိုသမ္မတဒေါ်နယ်ထရန့်ပိတ်ပင်ဟန့်တားခဲ့သလားဆိုတဲ့အပေါ်ဆောင်ဆန်းတဲ့အထူးဆောင်ဆန်းရေးမှူးရောဘတ်မူလာရဲ့အစဉ်ခံစားတဲ့ကအရေးကြီးတဲ့ဆက်ရွက်စရန်းညီကိုတရားရေးဌာနကလွှဲပေးပါမယ်ဆိုတဲ့သဘောတူညီချက်ကိုအမေရိကန်အောက်လွှတ်တော်ဒီမိုကရက်အမတ်တီတနင်္လာနေ့ကရရှိခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မန်ဟတ်တန်ကမိုးမျှော်တိုက်တလုံးပေါ်မှာတနင်္လာနေ့နေ့လယ်ကရဟယင်တစ်စင်းပြတ်ကျခဲ့ပြီးရဟယင်မောင်းတိဆုံသွားတယ်လို့နယူးယောက်အရာရှိတွေကပြောပါတယ်။မိုးရွာပြီးမြူတွေဆိုင်းနေချိန်မှာပြတ်ကျခဲ့တာပါ။နယူးယောက်မြို့လယ်ကခေါင်းမိုးမှာပြတ်ကျခဲ့တဲ့ရဟယင်ကထွက်နေတဲ့မိကိုတွေကိုလည်းရုပ်သံထဲမှာတွေ့ရပါတယ်ရဟယင်ဟာမီးလောင်ကျွမ်းခဲ့ပြီးမီးကိုတော့ချက်ချင်းပဲနှိမ့်လိုက်နိုင်တယ်လို့လည်းမိသက်တာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင
်။အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတင်ကြီးထိုက်ပြောပြပေးသွားတာပါရှင်။ဒီမနက်ရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရဲမင်းထွန်းဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။
အခုညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေနားဆင်နိုင်ကြပါတယ် VOE သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.